သာသနာတော်နှစ်2958ခုနှစ်တပေါင်းလာဇန်9ရက်ရန်ကုန်တိုင်းမရန်ကုန်မြို့နယ်သာသနာရေးဝန်ကြီးဌာနသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနသဘုဒ္ဓိရိဗိမ္မာန်တော်အတွင်ဆင်းကျင်းပပြုလုပ်အပ်သည့်ဓမ္မသဘင်အခမ်းအနားဝေ မင်္ဂလာတောင်ညွတ်မြို့နယ်မိဘများနှင့်ဥတင်စိုးတို့အားရည်စွေးကိုကျော်သိန်းဆေးဆိုင်ဒေါ်လာခင်မိသားစုတို့၏အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ပရိသတ်သမုပ္ပါဒ်ကိုပဋ္ဌာန်းနည်းဖြင့်လေ့လာသုံးသပ်ခြင်းတရားဒေသနာတော် ဒီကနေ့ညတော်သဘင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကုံကိုအာယုံပြုကတိကျဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ကြရအောင်ယောဂပါဂောတိဟိပိယမမေယံကာလံကရောနောဒိဒုက္ခရာနိ ခေရံကတောလောကဟိတယာနာထောနမောမဟာကရုဏိကတ္တတတယောနာထောဝိနိယမြာစွာတတဝါဣချမ်းသာစီပါလောလာတောင်းတအကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည် ကပ္ပဂေါတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေတွက်တိုင်းတာဖော်ပြခြင်းကမဆွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအလုံးကအတိတုကရဏိယောသံတဲ့ချိလက်အင်္ဂါ မေတ္တာကြီးမှသမိတာနှင့်တထာဇနီဆွန်ညင်းကြီးဟုကြက်သီးထဘွယ်ငါးတဲ့အစုအလုံးခဲရင်တော်မူတော့ကိုကရောတော်ဖျားဖြစ်ရန်ဤတန်ကြိုးကိုအားထုတ်တော်မူရသည်ဖြစ်ဖြစ်ခေရလက်ချင်းမျက်လုံးအသက်ဆုံးလည်းရဲ့နှလုံးစေဝံကိုရောဤပမန်းခြင်းတို့ကတောဘဝတဏ္ဍာချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိမ့်သည် မဟာကရုဏိကသတ္တဝါများယင်ဝေတာကဲ့သို့တဏှာချေခင်မဟာကရုဏာရှင်ဖြစ်တော်မူသောတန်တနာတသောဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလောလာတောင်းတအကုန်ပေါင်းခါသဖြင့်နာထအမြညာထိုးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမံငူလျောပြီ ကရောယုจุရှိကိုခြင်းသည်အထုဘဝတုစင်စစ်မဲ့တွေဖြစ်ပါစေတည်းပရိသတ်သမုပ္ပါဒ်ကိုပဋ္ဌာန်းနည်းဖြင့်လေ့လာသုံးသပ်ခြင်းအပိုင်း၄ သင်္ခါရပစ္စယဝိညာဏကန္တရားကနေပြီးတော့ပရိသေရိအခါမှာအကျိုးဝိပ္ပစိတ်ကိုထုတ်လုပ်ပုံပုဝိဒိအခါမှာအကျိုးဝိပ္ပစိတ်တွေကိုဖြစ်စေပုံကန္တရားနဲ့ပတ်သက်တဲ့အခါမှာ ကမ္မဝိပါကောအစင်တေရောလို့ဆိုတဲ့အတိုင်းအမတ္တမခက်ခဲနေနေနားလည်သဘောပေါက်ဖို့အမတ္တမခက်ခဲနေနေတယ်ကံလို့ဆိုတဲ့နေရာမှာပရဏအကြောင်းတစ်ခုကဥတည်ပြီးတော့ပြောရတယ်တခြားအကြောင်းတွေလည်းပါနေသေးတယ်ဒါကြောင့်မို့ထက်တွေ့ရမယ့်အကြောင်းတွေအကြောင်းပေါင်းမြောင်များစွာ ထဲသွင်းစဉ်းစားပြီးတော့မှသာလေဥဆောင်ပြီးတော့အဓိကထားတဲ့ကံတရားရဲ့ထုတ်လုပ်မှုသဘောပေါက်နားလည်မှဖြစ်တယ်။ အဲ့အကုသိုလ်ကံတွေကနေပြီးတော့ဩဒိသစေရနာမှာပါတဲ့ဉာဏ်နဲ့အကုသိုလ်စေရနာတစ်ဆက်တစ်ခုကပရိသေရိအခါမှာအကျိုးတရားတစ်ခုထုတ်လုပ်တယ်အကျိုးထုတ်လုပ်တယ်ဆိုတာတခြားစကားနဲ့ပြောမယ်ဆိုလို့ရှိရင်ဘဝတစ်ခုဖန်တီးတဲ့အခါမှာအဘယ်ဘုံမှာသာဖန်တီးပေးလို့ရှိတယ်ပေါ့ အဲဒီကံကထုံးလုပ်တဲ့ဘဝတစ်ခုကိုစပြုတဲ့သရေစိတ်လေးဟာဥပိ္ခာတန်တေရနာလို့ဆိုတဲ့အကုသိုလ်ရဲ့အကျိုးဖြစ်တဲ့ဥပိ္ခာတန်တေရနာသရေစိတ်အင်မတန်မအင်အားနည်းတယ်ကောင်းတဲ့အခြေအနေတွေတစ်ခုမှမပါဘူးခိုင်မြဲအောင်စောင့်တည်ထားနိုင်တဲ့ လောဘဒေါသမောဟအလောဘအရောဒအမောဟဆိုတဲ့ခိုင်မာစေနိုင်တဲ့သဘာဝဆွမ်းအားတွေလည်းတစ်ခုမှမပါဘူးအဲ့ဒီမပါတိအတွက်ကြောင့်အဟိတုကစိတ်အဟိစိတ်လို့ဆိုရဲဥပိ္ပခာတန်တေရဏစိတ်နဲ့ပရိသေရိနေကြရတယ်ငရဲဘုံကတ္တဝါတွေတိရိစ္ဆာန်ဘုံကတ္တဝါတွေ ပြိတ္တာဘုံကတ္တဝါတွေဒါကြောင့်မို့လို့အဟိပရိသေရိနေတဲ့တ္တဝါတွေဖြစ်သောကြောင့်လူတွေကသုံးဆွဲကြတယ်တိရိစ္ဆာန်တွေကိုအဟိတိရိစ္ဆာန်တွေလို့ဒီလိုခေါ်ကြတယ်ပရိသေရိစိတ်ကအမတန်မှကောင်းတဲ့ဘက်မှာဖြစ်ပေါ်လာဖို့အင်အားအမတန်မှနည်းတဲ့စိတ်တွေ လူတွေနဲ့ပြောမယ်ဆိုလို့ရှိရင်ကုသကောင်းမှုကြောင့်လူဘုံလူဘဝရလာကြကုသကောင်းမှုလို့ဆိုတဲ့အခါမှာတဏှာကိုအကြောင်းပြုပြီးရတဲ့ကုသိုလ်သီလစောင့်တည်မှုအကြောင်းပြုပြီးတော့ရတဲ့ကုသိုလ်ကမ္မထံဘာဝနာပွားများလို့ရှေ့ပိုင်းမှာရတဲ့ကုသိုလ် ကာမဝဆရာကုသိုလ်အဲ့ဒီကာမဝဆရာကုသိုလ်စိတ်10မျိုးခွဲပြီးတော့ထားအဲ့ဒီကာမဝဆရာကုသိုလ်စိတ်ကာမဝဆရာစေတနာပရိသေရိခါမှာအကျိုးပေးပြီလို့ဆိုတဲ့အခါအကျိုးဝိပဿနာ6မျိုးထုတ်လုပ်ပေးတယ်6မျိုးဆိုတာ လောဘဒေါသမောဟအလောဘဒေါသအမောဟဆိုတဲ့ဟိတ်နဲ့မရှင်တဲ့ဥပိ္ခာတန်တေရဏစိတ်ကတစ်ခုမဟာဝိပဿိတ်က၈ခုလို့ပေါင်းလိုက်တော့အဲ့ဒီလူတွေမှာဖြစ်ပေါ်နိုင်တဲ့ပရိသေရိစိတ်ဟာ၉မျိုးရှိတယ်အဲ့ဒီ၉မျိုးထဲမှာဥပိ္ခာတန်တေရဏလို့ဆိုတဲ့ ကုသိုလ်ရဲ့အကျိုးဖြစ်တဲ့ဥပိ္ခာတန်တေရဏစိတ်နဲ့ပရိသေရိနေတဲ့ပုဂ္ဂိုလ်ကလူစဉ်မမီတဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်။ဝန်တွင်ကကမ်းလာတဲ့ပုဂ္ဂိုလ်ဝန်တွင်ကနားမကြားတဲ့ပုဂ္ဂိုလ်တစ်ခုခုချွတ်တဲ့ပြီးတော့မှလူ့ဘဝရောက်လာတယ်။ကံရဲ့စွမ်းအားကမဟာကုသိုလ်စိတ်ကထုံးလုပ်တဲ့ဆိုရင်လည်းကံရဲ့စွမ်းအားကအမတန်မှပြောညံ့နေသည့်အတွက်ကြောင့် ဖြစ်ပေါ်လာတဲ့သရေစိတ်ကလည်းပဲအင်အားရှိတဲ့သရေစိတ်မဟုတ်ဘူးဒါကြောင့်မို့လူဘဝရတော်လည်းပဲလူစင်မမိတဲ့ဘဝမျိုးဖြစ်လာတတ်တယ်အေဉာဏ်နဲ့မဟာဝိပဿိတ်နဲ့ပရိသေရိနေကြရတယ်ဆိုတဲ့နေရာမှာလည်းပဲဉာဏ်ရှိဉာဏ်မရှိနှစ်မျိုးထပ်ပြီးတော့ခွဲတယ်စာလုံးပြောရင်တော့ဉာဏ်တံပယုတ် ၄မျိုးညာနာဝိပယုတ်က၄မျိုးဘာအကုသိုလ်စိတ်ကိုဆောင်ရွက်ပြုလုပ်တဲ့အချိန်မှာအတိဉာဏ်ရှိရှိနဲ့ရှင်းအောင်အကုသိုလ်ခြံရံခြင်းမရှိဘဲအကုသိုလ်မခြံရံဘူးဆိုတာမိမိလှုပ်ထားတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့အကုသိုလ်စိတ်မဖြစ်တာကိုပြောတယ် ပုထုဇဉ်ဆိုတာကုသိုလ်ဖြစ်လိုက်အကုသိုလ်ဖြစ်လိုက်တော့ရှိနေမှာပေါ့ဒါနဲ့မပတ်သက်တဲ့အကုသိုလ်တွေကိုမဆုံးလို့ဘူးဆိုပါစို့ဒါနကောင်းမှုလေးတစ်ခုလုပ်တယ် မလုတ်ခင်ကလည်းပဲအဲ့ဒီဒါနကောင်းမှုအတွက်ကုသိုလ်စိတ်တွေဖြစ်တယ်လုတ်ပြီးတဲ့အခါမှာလည်းအဲ့ဒီဒါနကောင်းမှုနဲ့ပတ်သက်ပြီးကုသိုလ်ပဲဖြစ်တယ်အကုသိုလ်ဖြစ်ဘူးဆိုရင်ဒါရှေ့နောက်အကုသိုလ်မချမ်းဘူးလို့ပြောအဲ့ဒါလို့မဟုတ်ဘဲနဲ့ဒါနကောင်းမှုပြုလုပ်တဲ့အခါမှာမပြုလုပ်ခင်ကပဲမာရွေနဲ့အတွေ့အကြုံမာရွေနဲ့အကုသိုလ်စိတ်ကလေးတွေခြံရံပြီးတော့လုံလိုက်တဲ့အချိန်တော့ကုသိုလ်ဖြစ်တယ်။လုံပြီးတဲ့နောက်မှလည်းပဲထိုကုသိုလ်နဲ့ပတ်သက်ပြီးတော့အကုသိုလ်စိတ်တွေဝင်ပြန်တယ်။အဲ့ဒါလို့ရှင်းနောက်ခြံရံလိုက်တယ်ဆိုလို့ရှိရင်ပဲဒီအကုသိုလ်စိတ်ဟာပျော့ညံ့သွားတယ်။ဒီကုသိုလ်စိတ်ဟာပျော့ညံ့သွားတယ်။ရှင်းနောက်အကုသိုလ်တွေခြံစည်းအတွက်ကြောင့်အဲ့ဒါမျိုးကိုအောမကလို့ခေါ်တာပေါ့ရှင်းနောက်အကုသိုလ်မခြံမဲနဲ့ကိုလုံးတဲ့ကုသိုလ်ရှိရတဲ့ကုသိုလ်နောက်ကလည်းကုသိုလ်ကုသိုလ်စိတ်တွေဒီကောင်းမှုနဲ့ပတ်သက်ပြီးကုသိုလ်စိတ်တွေကြီးပဲဖြစ်နေတယ်။ရှင်းနောက်အကုသိုလ်မချမ်းတဲ့ကုသိုလ်မျိုးအသိဉာဏ်ရှိရှိနဲ့ဖြစ်ပေါ်လာတဲ့စွမ်းအားကြီးတဲ့ကုသိုလ်မျိုးကြတော့တိဟိဥက္ကဋ္ဌကုသိုလ်ဒီလိုခေါ်တာ။အသိဉာဏ်ရှိတာကိုပဲအကုသိုလ်ချမ်းမချမ်းနဲ့အကောင်းနဲ့အညံ့ထပ်ခွဲသေးတယ်။အသိဉာဏ်မပါဘူးဆိုလို့ရှိရင်တော့ဒွိဟိတ်လို့ခေါ်တာပေါ့ဒွိဟိတ်ဆိုတာဟေတုဆိုတဲ့အလောဘဆိုတဲ့ဟိတ်အဒေါသဆိုတဲ့ဟိတ်အမောဟဆိုတဲ့ဟိတ်အဲ့ဒီမှာအလောဘအဒေါသတော့ရှိတယ်အမောဟမပါဘူးဆိုလို့ရှင်ဒွိဟိတ်လို့ခေါ်တာဆိုလိုတာကအသိဉာဏ်မပါဘူးအသိဉာဏ်ပါလာလို့ရှင်အမောဟပါလာလို့ရှင်ဒွိဟိတ်လို့ခေါ်တယ်အမောဟပါမှတော့ဉာဏ်နဲ့အလောဘအဒေါသဆိုတာမပါပဲမရှိဘူးအမောဟဆိုတဲ့အသိဉာဏ်သာပါမပါနှစ်မျိုးနဲ့ခွဲတယ်။ဒါကြောင့်မို့အမောဟဆိုတဲ့အသိဉာဏ်ဥဆောင်လာပြီဆိုလို့ရှိရင်ညာတ္တံပယုကုသိုလ်လို့ခေါ်တယ်။အမောဟဆိုတဲ့အသိဉာဏ်ကင်းနေပြီဆိုလို့ရှိရင်တော့ညာနာဝိပယုကုသိုလ်လို့ခေါ်တယ်။အဲဒီလိုကုသိုလ်ရဲ့အဆင့်တန်းကမတူသည့်အတွက်ကြောင့်ပရိသေအကျိုးကိုပေးတဲ့အခါမှာလည်းပဲအဆင့်တန်းမတူတဲ့ပရိသေအကျိုးကိုပေးတယ်။မိမိတူညီတဲ့ကံနဲ့အလားတူတဲ့အကျိုးတရားပေးတာကိုပဲကမ္မနိယမလို့ပြောတာဆိုပါစို့အသိဉာဏ်ပါတဲ့တိဟိကုသိုလ်သည်တိဟိပရိသေအကျိုးကိုပေးတယ်ပေါ့အသိဉာဏ်ပါတဲ့တိဟိကုသိုလ်ဟာတိဟိပရိသေအကျိုးပါတယ်ပေးတယ်အသိဉာဏ်မပါတဲ့ဒွိဟိတ်ကုသိုလ်မျိုးကြတော့ဒွိဟိတ်ပရိသေတို့ဒီလိုအကျိုးမျိုးပေးမိမိကံနဲ့အလားတရံတူတဲ့အကျိုးမျိုးပေးတာဟာကမ္မနိယမသဘောတရားတစ်ခုလို့နောက်တနည်းကတော့ကမ္မနိယမဆိုတာကိုလုခဲ့တဲ့ကံနဲ့အလားတရံတူတဲ့အကျိုးတရားကိုကိုရမိမိပြုမှုဆောင်ရွက်ခဲ့တဲ့လုပ်ရအတိုင်းအကျိုးပေးတဲ့အခါအဲ့ဒီလိုအကျိုးမျိုးပေါ်တာကိုလည်းပဲကမ္မနိယမလို့ဒီလိုသုံးတယ်ပေါ့အဲ့ဒီကမ္မနိယမရဲ့သဘာဝအတိုင်းကံတရားတွေကဆံရဆံရအကျိုးတရားတွေကိုထုတ်လုပ်လာကြတယ်လူဖြစ်လာတဲ့အခါမှာလူ့ဘဝရောက်တဲ့ကုသိုလ်ကံရဲ့အကြီးသေးအားလျော်စွာလူချင်းတူတော်လည်းပဲပရိသေစိတ်ချင်းကမတူလာကြဘူးတချို့ကြတော့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်တချို့ကြတော့အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့အဲ့ဒီအသိဉာဏ်ရှိမရှိဆိုတဲ့ပုဂ္ဂိုလ်ပဲတချို့ကြတော့ဝန္တာမှုဆိုတဲ့သောမနတကလွှမ်းမိုးပြီးတော့သရေစိတ်မှာပါလာလို့သူပုဂ္ဂိုလ်ရဲ့စိတ်နှလုံးဟာအမြဲတမ်းကြည်ရှင်ရှင်ပြုံးတဲ့သဘောမျိုးတွေညာဆုံးတွေ့ရတယ်ပေါ့ Happy born ဆိုပျော်ရွှင်နေတဲ့သဘောတရားတွေဟာတရေစိတ်ကနေအခြေခံပေးလိုက်တဲ့သဘောသောမနတ္တနဲ့ပရိသေရိနေတယ်လို့ဒီလိုပြောတာဥပိ္ပခာလို့ဆိုတဲ့သောမနတ္တယော့နေသွားတဲ့ခံစားမှုနဲ့ပရိသေရိနေတဲ့ပုဂ္ဂိုလ်တွေကြတော့ တော်ရုံနဲ့ပြုံးညင်တာမရှိဘူးပေါ့အမြဲတမ်းသူကခတ္တိတိပုံစံမျိုးဖြစ်နေတတ်တယ်ပေါ့ပြုံးရှင်မှုအားနည်းတယ်အဲ့ဒါလို့ခံစားချက်နဲ့လည်းပဲလူတွေကထူခြားမှုဖြစ်ပေါ်လာတတ်တယ်အသိဉာဏ်နဲ့လည်းပဲထူခြားမှုဖြစ်ပေါ်လာတယ်ခံစားမှုနဲ့လည်းထူခြားမှုဖြစ်ပေါ်လာတယ်အေးမြတ်စွာဘုရားသခင်ကိုရောမြတ်လည်းပဲဟောဒီမာဝိပဿနာရှိခုတည်းကတခုနဲ့ပရိသေနေတာပဲလူသားမှန်သည်မာဝိပဿနာရှိခုတည်းကတခုခုနဲ့နေရဒါဖြင့်မြတ်စွာဘုရားရဲ့တရေစိတ်ကဘယ်စိတ်လဲလို့မေးလို့ရှင်ပထမမဟာဝိပဿနာလို့ပြောပထမမဟာဝိပဿနာဆိုတာသောမနတသာဟကုတ်ညာနတံပယုအသင်္ခာရိကစိတ်သောမနတသာဟကုတ်ဆိုတာဝန္တမှုနဲ့ရှင်တွဲတယ်ညာနတံပယုအသိဉာဏ်နဲ့ရှင်တယ်အသင်္ခာရိကထက်မြက်မှုရှိတဲ့စိတ်ဒီလိုအင်္ဂါ၃ချက်နဲ့ညီတဲ့စိတ်ဓာတ်နဲ့မြတ်စွာဘုရားရဲ့အလောင်းတော်ဟာပရိသေတည်နေခဲ့တယ်လို့သူတို့ဆိုတယ်သို့တော့မြတ်စွာဘုရားရဲ့ပရိသေနဲ့ပတ်သက်လာပြီးတော့အဘိဓမ္မာကိုလေးလာကြတဲ့တိဟိုကျွန်းမှာအဘိဓမ္မာလေးလာကြတဲ့ဆရာတော်ကြီးတွေတဲကတချို့ပုဂ္ဂိုလ်ကလည်းပဲရသော်ဘုရားရဲ့ပရိသေရိစိတ်ဟာသောမနတမဖြစ်နိုင်ဘူးပေါ့ရသော်ဘုရားဟာအရာရာတည်ကြည်မှုရှိတယ်ဆိုပြီးတော့ဥပိ္ပခာနဲ့ပရိသေရိနေတယ်လို့ဒီလိုယူဆတဲ့ပုဂ္ဂိုလ်လည်းရှိခဲ့တယ်ပေါ့သို့သောအများလက်ခံထားတာတော့သောမနတဒါကြောင့်မြတ်စွာဘုရားကိုချီးမွမ်းတဲ့အခါမှာရှိတယ်မြတ်စွာဘုရားဟာပိယမုခနော်မြတ်စွာဘုရားဟာအမြဲတမ်းပြုံးရှင်တဲ့မျက်နှာရှိတယ်ပြုံးရှင်တဲ့မျက်နှာရှိတယ်စကားပြောတဲ့အခါမှာလည်းပဲပြုံးပြီးတော့ပြောလို့ရှိတယ်မိဟိတပုံပင်ကမှာဒုက္ခတမ္ပါဒဘုရားနဲ့စကားပြောဖို့ရအတွက်အမြဲတမ်းဆက်ဆံရေးကောင်းတယ်လို့တော့မိတ္တပုံဝင်ကမှစကားပြောရင်ပြုံးပြီးတော့မှပြောတတ်တဲ့ပုဂ္ဂိုလ်ဖြစ်လေအတွက်ကြောင့်သောမနတ္တတဲ့ပရိသေနေတယ်ဆိုတာဟာပို့ပြီးတော့အလေးနဲ့မှတ်ယူကြတယ်ပေါ့အေးမြတ်စွာဘုရားသခင်ကိုရောမြတ်ရဲ့တရေစိတ်ဟာသောမနတ္တသဟကုညာနတံမြို့အသင်္ခာရိကစိတ်လို့ဆိုတဲ့စွမ်းအားဖြင့်အထက်မြတ်ဆုံးပရိသေရိစိတ်နဲ့ဖျားနောင်တော်ဟာတရေနေတည်ခဲ့တယ်။ကျန်တဲ့လူသားတွေဟာကိုယ်ဆိုင်ရာဆိုင်ရာပရိသေရိစိတ်တွေနဲ့အတုဘဝကိုရရှိပြီးတော့လာကြတယ်။အသိဉာဏ်မပါတဲ့ပုဂ္ဂိုလ်ကဉာဏ်စွမ်းအားထက်မြတ်မှုအပြော့ပြီးတော့အသိဉာဏ်ပါတဲ့ပုဂ္ဂိုလ်ကထက်ထက်မြတ်မြတ်ရှိတယ်ပေါ့။အမှုခုခေတ်မှာဟိုအတိညာဏ်ထက်တဲ့ပုဂ္ဂိုလ် bright ဖြစ်တယ်လို့အိုင်ကျူမြင့်တယ်လို့သူတို့ပြောတာပေါ့။တမန်ကျောင်းရံလေးတစ်ခုပဲအတိညာဏ်အပြော့တဲ့ပုဂ္ဂိုလ်ကစဉ်းစားပြီးတော့မှသာသူကသိနိုင်ရုပ်တရက်အခြေမထုံနိုင်ချက်ချင်းနားလည်ပြီးတော့တွက်လက်ချက်ချတဲ့အတိညာဏ်ရှိတဲ့ပုဂ္ဂိုလ်မျိုးဒါညာနာတံမျိုးနဲ့ပရိသေရေနေတယ်လို့သူတို့ပြောတာ။အဲ့တော့မြန်မာပြည်မှာယနေ့ကတရားထုတ်တဲ့အခါမှာလူတွေကစဉ်းစားလေးရှိကြတယ်။တိဟိတ်ပုဂ္ဂိုလ်မှတရားတို့တရားမြတ်ရနိုင်တယ်။ဆိုအားသို့ညာနတံပယုပရိသေနေတဲ့ပုဂ္ဂိုလ်မှဒီဘဝမှာထူးခြားတဲ့အဆင့်မြင့်တဲ့တရားဓမ္မတွေကိုမျက်မှောက်ပြုနိုင်တယ်ပေါ့။ညာနဝိပယုနဲ့ပရိသေနေလာလို့ရှိရင်တော့အဆင့်မမီဘူး။အဆင့်မမီဘူးဆိုတာတရားတို့တရားများရလောက်အောင်ထိအောင်မဖြစ်ဘူးတဲ့သို့သောအနာတဖြစ်တာတော့မဟုတ်ဘူးအတိုင်းတာတစ်ခုထိတော့ရတာပေါ့အဲ့တော့တချို့ကတို့ကတိဟိတ်မဟုတ်ဘူးဒွိဟိတ်များဖြစ်နေမလားတိဟိတ်မှာတရားတို့တရားများရတယ်ဆိုလို့ရှိရင်ဒွိဟိတ်မရဘူးကိုယ့်ကိုယ်ကိုတိဟိတ်လားဒွိဟိတ်လားလို့စဉ်းစားတွေးခေါ်မှုတွေဖြစ်ပေါ်လာတတ်တယ်ပေါ့တိဟိတ်လားဒွိဟိတ်လားလို့ဆိုတာဘယ်လိုနည်းနဲ့စမ်းသပ်ကြည့်ရမလဲလို့ဆိုရင်အက္ခဏသုတ်တံမှာဆိုထားတဲ့အတိုင်းကြည့်ပဲဆိုလို့ရှိရင် ကောင်းတာပြောတာလားဆိုးတာပြောတာလားလို့ခွဲခြားပြီးတော့သိနိုင်စွမ်းရှိတုံးတဲ့တူစကားပြောတဲ့အခါမှာကောင်းတဲ့စကားလားဆိုးတဲ့စကားလားခွဲခြားသိနိုင်စွမ်းရှိပြီဆိုလို့ရှိရင်တိဟုပုဂ္ဂိုလ်လို့သတ်မှတ်ရမှာပဲအဲဒီပုဂ္ဂိုလ်ဆိုတာကြတော့ကောင်းတာပြောတာလားဆိုးတာပြောတာလားဆိုတာကိုပဲကောင်းကောင်းသိနိုင်တာမဟုတ်ဘူးပြောစကားရဲ့အနက်ဒိဗေလွယ်လွယ်ကူကူနဲ့သိနိုင်စွမ်းမရှိဘူးတဲ့တိဟိပုဂ္ဂိုလ်ကြတော့ဒါမျိုးတွေသိနိုင်စွမ်းရှိတယ်အေးဒါကြောင့်မလို့တိဟိပုဂ္ဂိုလ်ဒီလိုဆိုးစကားပြောစကားနဲ့ပတ်သက်လာပြီးကောင်းစကားလားဆိုးစကားလားခွဲခြားပြီးတော့သိနိုင်စွမ်းရှိတယ်အသိဉာဏ်ရှိတော့တိဟိပုဂ္ဂိုလ်ပဲကြိုးစားရင်ကြိုးစားသလောက်ဒီဘဝအတိုင်းအတာတစ်ခုနဲ့ရလာမှာပဲအဲ့ဒါကိုပဲဥပနိဒယသံပတ္တိလို့ခေါ်တာအဲ့ဒီလိုတိရိပုဂ္ဂိုလ်ဖြစ်တိုင်းတရားဓမ္မကိုရသလားလို့ဆိုမရဘူးမရတာတော့အခြားအကြောင်းတွေကြောင့်မရဘူးဆိုပါစို့မလုံလို့မရတာလည်းပါတယ်နော်အစ္ဆန္ဒိကစိတ်ဆန္ဒမရှိတဲ့ပုဂ္ဂိုလ်တွေဆိုဓမ္မအောင်မြင်လုံလဝိရိယကင်းမဲ့တဲ့ပုဂ္ဂိုလ်အားလည်းပဲတရားတို့တရားမြတ်မရနိုင်ဘူးတရေစိတ်ကဘလောက်ကောင်းကောင်းမကြိုးစားဘူးပြင်းနေဆိုရင်တရားတို့တရားမြတ်မရနိုင်ဘူးနောက်တနည်းအားလည်းပဲနီးလန်းပြတဲ့ဆရာကောင်းသမားကောင်းမတွေ့ဘူးဆိုလည်းမရနိုင်ဘူးဆရာကောင်းသမားကောင်းလည်းရဖို့လိုအပ်တယ်မိမိကိုယ်တိုင်မှလည်းပဲယောနိတော်မနတိကာရရှိဖို့လိုတယ်မှန်ကန်သောအမြင်တစ်ခုရှိဖို့လည်းလိုတယ်တရားဓမ္မကိုလည်းပဲလက်တွေ့ရှင်းသုံးမှုလိုအပ်တယ်လို့သောတပန်ဖြစ်ဖို့ပညာရဖို့အင်္ဂါရတ္တိထဲမှာအပြင်အင်္ဂါ external condition က2မျိုးနဲ့ internal condition က2မျိုးဆိုတာအဲ့ဒီ4မျိုးပေါင်းစပ်မိမှတရားတို့တရားများဆိုတာရတာပေါ့အပြင်အင်္ဂါရတ္တိခုဆိုတာဘာလို့သပ္ပုရိတုပ္ပနိဒယသတ္ထမသဝနာအေးသူတော်ကောင်းနဲ့စုံစည်းမိဖို့စုံစည်းမိတယ်ဆိုတာသူတော်ကောင်းထံစိတ်ကပ်မှုဒီလိုဆိုလို့သူတော်ကောင်းနဲ့စုံစည်းမှုကြည်လင်ရှင်သာရိပုတ္တရာမထေရရှင်အတ္တစီနဲ့မှမစုံစည်းမိဘူးဆိုရင်သူတရားနာခွင့်ရမှာမဟုတ်ဘယ်လိုပဲဥပနိဒယနဲ့ပြည့်စုံနေပြည့်စုံနေသင်္ဇယပရပိုင်ကြီးစီရောက်နေတာကြာပြီပဲသို့သောတရားထုတရားမြတ်နဲ့အလံဝေးနေသေးတယ်။ရှင်အတ္တသီနဲ့တွေ့လိုက်တာတခဏပဲရှိသေးတယ်။ဟောရှင်အတ္တသီဆိုရင်တပ္ပုရိတုပ္ပနိဒယသူတော်ကောင်းနဲ့ပေါင်းမိခြင်းဆိုရင်ဒီအကြောင်းတရားပြည့်စုံသွားတယ်။ပြည့်စုံရုံနဲ့မကဘူးရှင်အတ္တသီရှင်းပြတယ်။သစ္စာလေးပါးကိုအတူချုပ်ရှင်းပြတဲ့တရားဓမ္မကိုနားလဲရတတ္ထမသဝနာ။ဒါကအပြင်အကြောင်းတရားနှစ်ခု။အဲ့ဒီအပြင်အကြောင်းတရားနှစ်ခုအပြင်ကိုယ်မှရှိတဲ့အခန္ဓာရားကဘာလို့ဆိုလို့ရှိရင်ယောနိတော်မနတိကာရကြားနာတဲ့တရားပေါ်မှာမှန်မှန်ကန်ကန်စဉ်းစားတွေးခေါ်နိုင်တဲ့ attention wise attention လို့ခေါ်တယ်မှန်မှန်ကန်ကန်စဉ်းစားတွေးခေါ်နိုင်ယောနိတော်မနတိကာရကိုအများအားဖြင့်ပြောရတာကတော့မနောဒရဝိသံကိုပြောလို့ရှိတယ်ပေါ့အဝိဇ္ဇံကိုဆိုလို့ရှိတယ်သို့တော်ဈာန်ကများကိုသေသေးချာချာလေ့လာကြည့်လို့ရှိရင်ယောနိတော်မနတိကာရဆိုတဲ့စကားလုံးကတမန်အဝိဇ္ဇံမျှသာမကဘူးတတိလည်းပါနိုင်တယ်ပညာလည်းပါနိုင်တယ်ဝိရိယလည်းပါနိုင်တယ်ဒီတဘာဝတရားတွေစုစည်းထားတဲ့သဘောတရားတစ်ခုဒါကြောင့်ဝိဘင်းပါဠိတော်မှာဆိုရင်သစ္စာနုလောမိကဉာဏ်ထိအောင်ယောနိသောမနတိကာရကိုကောက်တာမှန်ကန်စွာနှလုံးသွင်းတတ်ဖို့တခါတရံယောနိသောမနတိကာရလို့ဆိုတာဝိပဿနာဉာဏ်ကိုကောက်တာလည်းရှိတယ်ပေါ့အဲ့တော့ယောနိသောမနတိကာရဆိုတာနေရာဌာနကိုကြည့်ပြီးတော့မှန်ကန်စဉ်းစားတွေးခေါ်တတ်မှုနှလုံးသွင်းတတ်မှုဆင်ခြင်တတ်မှုဟာယောနိသောမနတိဟောရှင်သာရိပုတ္တရာအလောင်းရှင်ဥပတ္တိတပရပိုက်မှာယောနိတော်မနတိကာရဆိုတာရှိတယ်တရားဓမ္မပေါ်မှာဆင်ញံစဉ်းစားနိုင်မှုရှိတယ်တရားနာရင်ပဲ apply လုပ်ကြည့်တယ်လို့ခေါ်တာတရားနာရင်ကျင့်တယ်ဆိုတာကိုညာနဲ့ကိုခန္ဓာမှာရှိတာနဲ့ဆက်ဟပ်ပြီးတော့ကြည့်အချိန်တိုအတွင်းလေးမှာတရားကျင့်တဲ့သဘောအဲ့ဒါကိုဓမ္မနုဓမ္မပฏิပတ်တိလို့ပြောတယ်ဓမ္မဆိုတာအစင်မြင့်တဲ့လောကုတ္တရာတရားအနုဓမ္မဆိုတာထိုအစင်မြင့်တဲ့လောကုတ္တရာတရားမှာလျော်တဲ့ထိုလောကုတ္တရာတရားကိုရစေနိုင်တဲ့သီလသမာဓိပညာဆိုတဲ့ချင်းစင်ပြောတယ်အဲ့တော့ဓမ္မကိုဓမ္မအတွက်သိလျော်တဲ့အနုဓမ္မဆိုတဲ့ချင်းစင်တစ်ခုကျင့်တာဟာတရားဓုတရားများရခြင်းအကြောင်းတစ်ခုပဲ။ဩဒီနှစ်ခုက internal condition အတွင်းအကြောင်းနှစ်ခု။အတွင်းအကြောင်းနဲ့အပြင်အကြောင်းနှစ်ခုပေါင်းစပ်လိုက်တဲ့အခါမှာထူခြားတဲ့တရားဓုတရားများတွေကိုရပါတယ်လို့။အပြင်အကြောင်းကချိုးတဲ့နေရင်လည်းမရနိုင်ဘူး။အတွင်းအကြောင်းချိုးတဲ့နေရင်လည်းမရနိုင်ဘူး။အဲ့တခါတရားမှာအနောက်ရှေ့ဝင်ပြီးတော့တရားဓုတရားမြတ်မရနိုင်တာရှိသေးတယ်။အနောက်ရှေ့ကြီးတစ်ခုကကြီးမားတဲ့အနောက်ရှေ့ကြီးတစ်ခုကအခြေအနေကောင်းတွေကိုဖြတ်စည်းပြစ်လိုက်တာမျိုးလည်းရှိတတ်သေးတယ်။အစာတတ်လို့ပုဂ္ဂိုလ်မျိုးပေါ့။တကယ်တော့အစာတတ်မင်းဟာဥပနိဿယသမ္ပတ္တိတိဟိပတိတရေနေတဲ့ပုဂ္ဂိုလ်တူပဲ။အသိဉာဏ်ထက်မြက်တယ်။သို့တော့မမရွင်ရွင်မိတ်ဆွေရုပ်နဲ့ဒေဝတာရဲ့စကားကိုနားထောင်မိပြီးတော့မိမိရဲ့ဖခင်အရင်ကိုတပ်ဖြတ်မှုလို့ဆိုတဲ့ပိတုခါရကကံကြီးကိုကျွလွန်လိုက်တယ်။ပြင်လို့မရတဲ့အမားကြီးတစ်ခုကိုကျွလွန်လိုက်တော့အဲ့ဒီအမားကြီးကကြားထဲမှာကန့်လန့်ပိတ်သွားလို့သူ့ရဲ့အခွင့်အရေးတွေကလုံးဝဆုံးရှုံးသွားပြင်လို့မရဘူးဆိုတဲ့စကားလုံးတစ်ခုအတ္တိကိစ္စလို့ပြောတာနော် incurable ကုစားလို့မရဘူးတဲ့တချို့ကိစ္စတွေကပြင်လို့မရတာမျိုးတွေပြင်မရတာကိုပဲကုစားလို့မရဘူးလို့သူလို့ပြောတာနော်ပိစန္ဒတရိယကံလဲကနေကံကြီးတစ်ခုကျူးလွန်လိုက်ပြီဆိုလို့ရှိရင်အဲ့ဒီအမားပြင်မို့တော့ခက်သွားတယ်အမားတစ်ခုဖြစ်သွားဘာဖြစ်လို့လို့ဆိုအမတန်ကြီးမားတဲ့ပြင်မှုကြီးတစ်ခုကျူးလွန်ထားတာကျွလွန်ထားသည့်အတွက်ကြောင့်အခြေကောင်းနေအခြေခံကောင်းနေတာဒီပျက်စီးဆုံးရှုံးသွားတယ်လက်လွတ်သွားတယ်လို့ဒီလိုပြောတာပေါ့ဟောအဲ့လိုနီးနေလေတရားတို့တရားမြတ်ကလွဲချောင်းသွားနိုင်သေးတယ်တဲ့ဧကောင်းပြီလူဘွားရဲ့ဒရေစိတ်လေးကိုကံကပေးလိုက်တယ်မဟာဝိဘက်စိတ်ရှိခုအကောင်းဆုံးဆိုရင်မဟာဝိဘက်ဉာဏတံပြုတ်စိတ်၄ခုဆိုတဲ့ပရိသေစိတ်လေးပေးထားအဲ့ဒီပရိသေစိတ်ရထားတဲ့ပုဂ္ဂိုလ်ဟာခုနက internal condition နဲ့ external condition လို့ဆိုတဲ့အပြင်ဘက်ကကောင်းတဲ့အကြောင်းနှစ်ခုအတွင်းဘက်ကကောင်းတဲ့အကြောင်းနှစ်ခုနဲ့ပေါင်းစုံပြီးတော့အကြောင်းညင်ညွတ်သွားပြီဆိုရင်တရားဓုတရားများရထားနိုင်ပါလေတခြားအကြောင်းတွေကတော့အများကြီးရှိသေးတာပေါ့နော်အေးအကြောင်းတရားဆိုတာတခုတည်းမဟုတ်ဘူးအကြောင်းပေါင်းမြောင်များစွာရှိတယ်ပေါ့နတ်ပြည်မှာဖြစ်နေကြတဲ့နတ်ပြည်6ထပ်မှာဖြစ်ကြတဲ့နတ်တွေမှာလည်းပဲထို့တူပဲမဟာဝိဘက်စိတ်ပိဋိတိနဲ့မဟာဝိဘက်စိတ်6ခုနဲ့ပဲတရေတည်ကြတယ်ပေါ့ဟိုဗြဟ္မာတွေကြတဲ့အခါကျတော့သူတို့ဘုံအားလျော်စွာသမထကျင့်စဉ်တစ်ခုကိုကျင့်ပြီးတော့ဆန္ဒကိုရရှိသွားလို့ဆန်စိတ်တွေဖြစ်တယ်ထိုဆန်ကုသိုလ်တွေကနေပြီးတော့တူညီသောအကျိုးတစ်ခုပေးကြစနေတိသရိတံပါကံကုသိုလ်နဲ့ထတ်တူထမြအကျိုးပေးတာတော့ဒီဆန်ကုသိုလ်တွေကိုပြောတာကာမဝဆရကုသိုလ်တွေကထတ်တူတဲ့အကျိုးမပေးဘူးထတ်တူတဲ့အကျိုးမပေးဘူးဆိုတာတိဟိကုသိုလ်ကလည်းပဲဩဒိဟိပတိတိချိုးပေးတယ်။နော်ညံ့သွားလို့ရှိရင်ဒိဟိပတိတိချိုးပေးသေး။ဒိဟိပတိတိကလည်းပဲအဟိပတိတိချိုးပေးသေး။ထတ်တူထမြတူညီတဲ့အကျိုးကိုကာမဝဆရကုသိုလ်ကံတည်းကမပေးနိုင်ဘူး။ရူပဝဆရကုသိုလ်ကံကြတော့အဲ့ဒါလိုမဟုတ်ဘူး။ကိုရထားတဲ့ကုသိုလ်ရဲ့စွမ်းအားတိုင်းဆိုလိုတာကပထမဇန်ရရင်ပထမဇံဝိဘက်ဆိုတဲ့အကျိုးပထမဇံကုသိုလ်သည်ပထမဇံဝိဘက်ဆိုတဲ့အကျိုးပေး Now so a simian though, Neva Dinya Nadinya Erana San Yatare, San Gudu Yatare Boku here. Yashila de Joa, Neva Dinya Nadinya Erana, we bet Tatu Nipia, Jupe, Erago. A bit of a thing I done ever, Sandeti Tatita, Paga, Lotta, Yora. A Lulogama, Dudaba, Takalu, Diva, Takare, Sura Yujano, Kamma, Parikaka, Kamne, a lot of Ure, a jewel, Dudu Yor, and Ada. Toto Yobi of Yonijan, Sandeti, Tatita, Paga, A can do Jubi, Velu, to Lupioja, no. Era Ponsan do Jubi, Angano, Konaga. Sangudhuriyama Pongzandu Chupeya Dejaare. Kami Lubuwama Dabaritari Akama Pawadaku Sabjudane Chema Disek Liriga Sara Disek Liriga Sara Yisu Biro Yaswabhyaga Padesatvabhama Tinkhara Bishya Vinyana Pelu Kholaito ดาบิดีตริสิกลิปอนะเดะอะคาจารอดีตริสิกลิตะมิ้วเนี่ยเวปอดะล่ะลูกบ่ลูกบัวเนี่ยเปียวอ่ะมั้ยสมมุติရှင်ดีตริสิกลิปอนะรู้ရှင်ทูตริสิกลิเนี่ยရှင်ပြီးတော့တွဲလာတဲ့စိတ်ရဲ့ အဲ့ဒီစေတသိက်တွေကိုစိတ်ပေါ်လာတာနဲ့တပြိုင်တည်းစေတသိက်တွေကလည်းပြိုင်လို့ပေါ်လာကြတယ်ဆိုပါစို့မဟာဝိပဿိတ်ရှိခုတဲ့ကတစ်ခုပေါ်လာပြီဆိုရင်အနည်းဆုံးရေပေါ်ရအားဖြင့်ပြောလို့ရှိရင်35မျိုးသောစေတသိက်တွေဒီထဲမှာပါလာမယ်35မျိုးသောစေတသိက်တွေနဲ့ပြိုင်လို့ပေါ်လာတယ်အဲ့ဒီမှာ ဆိုပါစို့ပထမမဟာဝိပဿိတ်ဆိုရင်သောမနတ္တညာနတ္တမျိုးအသင်္ခါရိကအဲ့ဒီစိတ်ကလေးနဲ့သရေတဲတဲ့ပုဂ္ဂိုလ်မှာစေတသိက်35ပါးလာအဲ့ဒီပါးလာပြီးတော့ဘာဖြစ်တယ်လဲလို့ဆိုလို့ရှိရင်ပရိသေရိစိတ်ကလေးကိုတော့ဝိညာဏလို့နာမည်ပေးပြီးတော့ အဲ့ဒီဝိညာဏဆိုတဲ့သတိစိတ်ကလေးပေါ်လာတာအကြောင်းမို့လို့သူနဲ့အတူတကွာရှင်တွဲလာတဲ့စေတသိက်တွေကိုတော့နာမလို့အမည်ပေးပြီးတော့မြတ်စွာဘုရားပရိသတ်သုဘ္ဗမှာဝိညာဏပစ္စယနာမနာမရူပံဆိုတဲ့အထက်မှာထည့်ဟောလိုက်တာအဲ့တော့သတိစိတ်ကလေးပေါ်လာရင်သူနဲ့ရှင်တဲ့စေတသိက်ကလေးတွေဟာဝင်တူတူပါလာတယ်ပေါ့ အဲ့တော့ကံတရားကဖန်တီးတဲ့အခါမှာစိတ်နဲ့စေတသိက်ကိုနာလို့ပဲဒီလိုပြောပြီးတော့မှတ်ရအောင်စိတ်စေတသိက်အတိကျကြအဲ့ဒီမိဓမ္မာသင်ထားတဲ့ပုံကိုယ်တွေကကဏ္ဍနေကိုအတိကျပြောလို့ရတယ်ဟုတ်စေတသိက်အားလျော်စွာစေတသိက်တွေရဲ့အတိုင်းအတာတွေပမာဏတွေကိုမိဓမ္မာသင်ဟာကျမ်းမှာလာတဲ့အတိုင်းဒီလိုမှတ်ပြီးတော့ပြောရအောင် แกตริสิกลีอ่ะตะคุตริสิกเนี่ยရှင်เนี่ยเสรติกะตะคุเอ้อล่ะนี่ก็นามกัมกะนี่ทุบลงไล่แท้อิตฉากัมกะบ่าทุบลงได้ตรงสู้กัมปะสะยุคคุเนี่ยทุบลงไปได้หลุษาเดียวอเนเนี่ยเปล่ามั้ยสมมุติว่ามหาวิเวสิกเสรติกถ้ากะตะบายกัมปะสะยุคกัมปะสะยุคแท้มา ลุบัวมาอาชีการอาจารย์กรรมสายุคก็บากะซะเปียงบ่รู้ဆိုလို့ရှင်บอดี้ဆိုတာအရေးကြီးဆုံးပဲပေါ့ลุขันธ์ကိုအတွက်အရေးကြီးဆုံးအဲ့ဒါကြောင့်မို့လို့ลุขันธ์ကိုကာယပတာဒအရေးကြီးဆုံးပဲအဲ့ဒီကာယပတာဒဥဆောင်တဲ့ရုပ်ပေါင်း10ခုရုပ်ဆိုတာဘယ်တော့မှတစ်ခုတည်းတည်ပြီးတော့မနေဘူးအနည်းဆုံး10ခုနဲ့ဖွဲ့စည်းတယ်အနည်းဆုံး10ခုကိုအထက်ကလယုတ် 10 ခုလို့ခေါ်တာ สุบิรติดาอาชีกาอาภิยุคหาปฐวีลุဆိုတဲ့ยุคကအလုံးရဲ့တိယာအနေနဲ့ပထဝီထို့ပထဝီလို့မာမှုပြောမှုသဘောကိုစုစည်းပေးတဲ့အာဘော ရင်းချက်စေတတ်တဲ့တေဇောနဲ့တွန်းကန်ထောက်ကူပြုထားတဲ့ဝါယောဆိုတဲ့မဟာဘုတ်၄ပါးအဲ့ဒီမဟာဘုတ်၄ပါးအစုအစည်းမှာမျက်စိနဲ့မြင်လို့ရတဲ့အစင်နှာခေါင်းနဲ့နမ်းရှူလို့ရတဲ့အနတ်လျှာနဲ့ရက်လို့ရတဲ့အရသာအာဟာရဓာတ်သဘောဖြစ်တဲ့ဩဇာဆိုတာဒီမိတွေပြီးတော့ဖြစ်လာတဲ့ဒီယုတ်က၄ခုအလုံးပေါင်းလိုက်တဲ့အခါကျတော့ယုတ်၈ခုအဲ့ဒီယုတ်၈ခုဟာအဝိနေဘောက inseparable သို့မဟုတ် indivisible ခွဲစိတ်ပြည့်လို့မရတဲ့အရာတွေပဲ unity တခု unity of matter၈ခုကိုမှတခုဖွဲ့စည်းထားတာပေါ့အနည်းဆုံးဘယ်ရာပဲဖြစ်ဖြစ်မြုံမုံကလေးကစဒီ၈ခုရဲ့အစုအဝေးလေးပဲအဲ့ဒီ၈ခုကသူ့ရဲ့တဘာဝအတိုင်းအတာတွေမပြည့်စည်ပဲနဲ့ခွဲခြားလို့မရဘူးခွဲလိုက်ရင်ပြည့်စည်သွားတယ် indivisible ဩသက်ရှိတတ္တဝါတွေကြတော့တခုထပ်တိုးရတယ်ပါလဲဇီဝဆိုတဲ့ရုပ်ဇီဝတိန်တရီဆိုတာတခုထပ်တယ်ဒါကြောင့်ဘုရားစာပေရဇီဝဆိုတာကံတရားထုတ်လို့တဲ့အကြောင်းတရားတခုသာအကျိုးတရားတခုသာဖြစ်တယ်ဩသက်ရှိတတ္တဝါတွေမှာသာလေဒီဇီဝတိန်တရီဆိုတာဖြစ်နိုင်တယ်ပေါ့ဘိုင်အိုလိုဂျီတို့ဘာလို့ကပြောတဲ့ဇီဝမျိုးကဘုရားဘာသာတရားတော်နဲ့မဆိုင်တဲ့ဟာမျိုးပဲအဲ့တော့ဇီဝဆိုတာရှိနိုင်တာဟာသက်ရှိတတ္တဝါဘာဖြစ်လို့ကံကထုတ်လုပ်တာဖြစ်လို့ကံနဲ့သက်ဆိုင်တယ်ဩရုပ်ထဲမှာဇီဝတိန်တရီကရုပ်ကလေးတစ်ခုထည့်လိုက်တဲ့အခါကျတော့၉ခုအဲ့ဒီ၉ခုကိုအခြေခံပြီးတော့ဖွဲ့စည်းရမယ်ဒီထဲမှာကာယပတာရထည့်ပိုးလိုက်တဲ့အခါကျတော့ရုပ်၁၀ခုအပေါင်း၁၀ခုစီတစ်ခုဖြစ်တယ် 10 and 1ပေါ့၁၀ခုကိုတစ်ခုလောက်ထားတာနော် unity လေးဖွဲ့တာ၁၀ခုကိုတစ်ခုအဲ့ဒီရုပ်အစုလေးဟာခုနပရိသေရိစိတ်ကလေးနဲ့အတူပေါ်လာတယ်ကံကနေထုတ်လုပ်ပေးလိုက်တာအဲ့ဒါလိုပဲနောက်ထပ်အရေးပါတဲ့ဟာတစ်ခုကပါတော့ဆိုဝဋ္ထုတသကကလဟရယဝဋ္ထုလို့ပြောခြင်းပြောသို့မဟုတ်ရသော်ဗျာဟောတဲ့အတိုင်းဟရယဆိုတဲ့စကားလုံးမထည့်ပဲနဲ့ဝဋ္ထုတသကကလစိတ်ရဲ့မိယာဝဋ္ထုယုတ်အဲ့ဒီဝဋ္ထုယုတ်ဥဆောင်တဲ့ယုတ်ကလယုတ်ပေါင်း10ခုအဲ့ဒါကတသုခုနကကာယပဒါရဥဆောင်တာက10ခုဝိတုယဥဆောင်တာက10ခုလို့ဩလူသားဖြစ်ဖို့ရာအတွက်အဲ့ဒီရုပ်ပေါင်း20တခါလူသားတွေမှာဖို့မဆိုတဲ့ကွဲပြားချမ်းသာမှုလေးရရှိတာကွဲပြားချမ်းသာမှုရှိလာတဲ့အတွက်ကြောင့်ဖို့မအတွက်ဘာဝတတကကလာဆိုတာဩအမျိုးသမီးတွေကြတော့အဋ္ဌိဘာဝတတကကလဆိုတဲ့ရုပ်ဆယ်ခုအမျိုးသားတွေဖြစ်မဲ့ပုဂ္ဂိုလ်ကြတော့ပုံမာဝတတကကလလို့ဆိုပြီးတော့ရုပ်ဆယ်ခုပေါင်းလိုက်တဲ့အခါကျတော့ရုပ်30ရုပ်ပေါင်း30ရဲ့ခန္ဓာကစိတ်ရဲ့စေတသိက်ရဲ့အဲ့ဒီအစုလေးဟာကံတရားကနေထုတ်လွှင့်လိုက်လို့လူဘဝရဲ့အစဆုံးကလေးပဲအဲ့ဒါအဲ့ဒီအစဆုံးလေးဟာဘယ်မှာတီးနေသူတို့ကိုဘလို့ဖွဲ့စည်းလိုက်လဲဆိုရင်သူတို့ကိုကလလလို့ဆိုပြီးတော့ဖွဲ့စည်းဒါလေးကိုကလလလို့ခေါ်တယ်စဖြစ်တဲ့အချိန်လေးမှာကလလအဲ့တော့ကလလဆိုတာအလွန်သေးငယ်တဲ့အဆက်ပေါက်ကလေးတစ်ခုလို့ပြောတယ်စာပေချမ်းကနေမှာဘလောက်သေးတယ်လဲလို့ဆိုလို့ရှိရင်အကလေးကိုစီတဲ့နှစ်ပြီးတော့အကျဉ်းချင်းခါလိုက်တဲ့အခါအဖျားလေးမှာကြံနိုင်တဲ့စီပေါက်ကလေးတော့ဖြစ်တယ်ဆိုတော့သာမန်မျက်စိနဲ့မမြင်ရဘူးမိုက်ကရိုစကုပ်နဲ့ကြည့်မှမြင်ရမယ့်အနေအထားမျိုးပေါ့အဲ့လောက်ထိအောင်သေးတဲ့စုစည်းလေးလို့ပြောတာဒါကြောင့်မို့ကလလရေကြီးကလူဘဝအစတယ်လို့ဆိုတာဒါဖြင့်အဲ့ဒီကလလရေကြီးလေးကဘယ်မှာတည်တာတော့လို့မေးလို့ရှိရင် Ya sabya ga. Mata pitika tambawo. Migen phage no ye. No. Uban lo kho de a ya ne. Span lo kho de a ya. Migen phage no ye myo u de ma. Di ha na khu paung sat tha de niya ma. Di kalala ye ji le ya ti de lo tu lo so. Uban ne span go Koramahu Kalala Yeji Sura Konaga Shonena Sugliu Kora Tajamolo Alon Tede Eri Tema di Luya Tariha Sa Ludae Asa Adi Erago Vuduga Pandi Beda also Ganga Pandi Beda Lupio Tavia Ganga Pandi Beda Tipidi Tri Sekli Ye Sira Tekli Ye Konaga Yopong Tonsen Ye Dariga Miba ye tung tuilu kore Mada pitika tamo Miba ye tung tuilu sule Ayawa ma chibu biro drua Chitwaya sapua Uba baba ne duro solution Miba ye tung tuiga Miloa ne durebo Akubiore kalala lega Miose le ne durebo Eria ne biro Ludae kanakua sapula Tadi di kalala leha, mungkin ye wanda miba ye tung tui bom ada, miti naik nalar loso. Di kene kemah, dari miao miao lau ni cara siapa bom, no? Lurit di tuan tapi lo, pambiang luda so biro, miba ye tung tui utani ya piang shui biro, dulu mui biu hari le aku kemah si. Bahaya si bi, dari di naik lau de ane tada ku bom ada, dari di dah rupsen naik naji. ဘာဖြစ်လို့လုံးဆိုဒီတရီတရားတယ်ဆိုတာခုနကကလလာလေးရဲ့ကြာရကလလာဆိုတဲ့မျိုးစေ့လေးရဲ့ပေါက်ဖွားရဖြစ်တာသူပေါက်ဖွားနိုင်မှုအခြေအနေပြီးပြီဆိုလို့ရှင်ဘယ်နေရာပဲဖြစ်ဖြစ်ပေါက်ဖွားလို့ရမှာပေါ့လောကမှာလူတွေလူသားတွေမွေးဖွားလာဖို့မွေးဖွားလာနေရလေးမျိုးလို့အလုံးသောတတ္တဝါတွေ မွေးဖွားလာဖို့မွေးဖွားလာနေရလေးမျိုးလို့ဆိုတာမြစ္စည်းမနေကမဟာတရားနာရတ္တုပါရသဗျာဟောထားတာရှိနံပါတ်၁ကအန္တဇအုက္ကုနဲ့မှာမွေးဖွားလာတာဥတဲမှာဥတဲမှာသရေတီလာတာလို့သူတို့ပြောတယ်နောက်တစ်ခုကဇလာဘုဇ္ဇမိခင်ရဲ့သားအိမ်ထဲမှာသရေတီလာဒါကတစ်ခု နောက်တစ်ခုကတန်သေးတစအညိအဟောက်အစုတတ်တွေပေါ်မှာတရေတီတာတန်သေးတစအဲ့ဒီမှာတရေတီပြီးတော့ဖြစ်ပေါ်တဲ့တန်တော့နောက်တစ်ခုကတော့အဲ့ဒီလိုဥထဲမှာလည်းဖြစ်တာမဟုတ်ဘူးမိခင်ရဲ့သားအိမ်ထဲမှာလည်းမဖြစ်ဘူးအစေးအညီတွေထဲမှာဆွဲပြီးတော့လည်းဖြစ်တာမဟုတ်ဘူးရုပ်တရက် ပွားကနေခန္ဓာကိုယ်ပေါ်လာတဲ့အမျိုးကြတော့ဩပပတိကလို့လူသားတွေမွေးဖွားဖို့မွေးဖွားနေတာဒီလေးမျိုးနဲ့လုံးဆိုင်တယ်လို့ပြောတယ်။ဒါကြောင့်မလို့စာပေကျမ်းကလည်းတခါတခါအဥကမွေးတယ်ဆိုတဲ့လူသားရာဇဝင်ထဲမှာပါတာမျိုးရှိတယ်။ဖြစ်တော့ဖြစ်ခဲ့ပေါ့ဒါတွေကဖြစ်တော့ဖြစ်ခဲ့။များသောအားဖြင့်လူသားတွေဟာဆလာဘုဇာပဲ အဲ့ဒီအန္တဇာနဲ့ဇလာဘုဇာနှစ်ခုပေါင်းပြီးတော့ကပ္ပတေယကလို့ဒီလိုလဲခေါ်တယ်။အမိဝါနဲ့မှာဂိမ့်ပြီးတော့မွေးလာကြတာ။ကြက်ကလေးတွေငှက်ကလေးတွေအန္တဇာလူသားတွေနွားတွေဟုတ်လားဇလာဘုဇာ။တန်တေတဇာဆိုတာလူသားတွေလည်းပဲတန်တေတဇာအနေနဲ့မွေးလာ အလုံးကြဘူးကြတဲ့ဘုရုမတေဝီတို့ဇာလန်းနေနော်နောက်ပေါခရတာတိပုံနာတို့ဇာဝင်ထဲမှာမွေးလာတယ်ဆိုအစေးအညစ်တစ်ခုဆွဲပြီးတော့သရေတီလာတဲ့ပုံကိုယ်တွေရှိတယ်ဩဘပါတိကဆိုတာတော့ကဘာဦးမှာဖြစ်နေရှိတဲ့လူသားတွေပေါ့အမေဖေမရှိသေးတဲ့အခက်ကကဘာဦးလူသားတွေဟာ ့ဩဘပါတိကအဲ့ကိုထင်ရှားဖြစ်ပေါ်လာတဲ့မွေးဖွားနည်းနဲ့မွေးဖွားလာအဲ့တော့တတ္တဝါတွေလူလောကမှာတတ္တဝါတွေတတ္တလောကကြီးတစ်ခုလုံးမှာမွေးဖွားလာပုံမှာ၄မျိုး၄နည်းရှိတယ်လို့ဒီလိုပြောတယ်ဒါပေမဲ့လို့အကောင်လုံးခြုံပြီးတော့ပြောတဲ့အခါကျဒီလိုပြောရတယ်ငရဲတို့နော်ငရဲရွာတို့နတ်ပြည်တို့ဒါမျိုးတွေကြတော့သူကဟုတ်ဥပပပရိသေဗြမာတွေတို့ဆိုရင်ဥပပပရိသေကိုထင်ရှားမွေးဖွားလာငရဲမှာတရေတီးပြီးတော့ကိုလာလဲဆွဲလာလွဲတာငရဲရဲ့မိခင်ဆိုတာမရှိဘူးနော်ငရဲရောက်တဲ့လူကချက်ချင်းပဲဘွားကနေပေါ်လာတဲ့ပုံတရံနဲ့ဖြစ်ကြရတယ်ပေါ့ဘုံပစိုးဖြတ်ကျွန်းတဲ့နေသာငရဲရောတစ်တာဥပပတ်ဥပပတ်တစ်မျိုးတည်းပဲရှိတယ်အကျွင်းကတိလေးရောနိရာဤပုံသေးမှတ်လို့ဆိုတဲ့စကားအရာကျန်တဲ့ဟာတွေကတော့ဒီလူပုံအပါဝင်လေးမျိုးလုံးရနိုင်တယ်လို့ဒီလိုပြောတယ်သို့တော့ရေပုံရတော့လူတွေကဆလာပုံစားပဲညာတယ်ပေါ့အဲ့လိုလူလောကစလာတာဘုသူရဲ့စွမ်းအားနဲ့ဒီတဘာဝတရားတွေပေါ်လာတာလို့လို့ဆိုလို့ရှိရင်ကံရဲ့စွမ်းအားနဲ့ပေါ်လာဒီကနေ့ခင်မှာဥပန်းနဲ့စပန်းလို့ခေါ်တယ်ဒီကလလရေကြီးမျိုးစေ့ကြဖို့ရအတွက်လူတွေဟာအမျိုးမျိုးကြိုးစားပြီးတော့ပုံဒူဆိုပြီးတော့ cloning human cloning ဆိုတာတွေလောက်တာ clone ဆိုတာလေပုံဒူတွေမွေးဖွားဖို့ကြိုးစားလာကြခလူစီကဆယ်ကလေးယူမျိုးဥနဲ့ဆက်ဆက်ပြီးတဲ့အခါကျတော့တရေတီအောင်လုပ်တာမျိုးတွေတရိษံတွေမှာဆက်တက်ပြီးတော့ပုံဒူလုပ်ပြီးတော့ယူတာမျိုးတွေပေါ့တခါတော့ဂျာမနီသွားတော့အဲ့ဒီမှာအဘိဓမ္မာသင်တန်းလာတက်တဲ့ဂျာမန်ကြီးတယောက်ကမေးဘူးလေကလုံးနဲ့ပတ်သက်ပြီးတော့အဘိဓမ္မာနဲ့ဘယ်လိုဖြည့်ရှင်းမလဲဖြစ်နိုင်လားဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုသတိတည်နိုင်တဲ့အနေအထားဆိုလို့ရှိရင်ဘယ်နေရာဖြစ်ဖြစ်သတိတည်လို့ရအနေအထားတစ်ခုရှိလာပြီဆိုရင်မြတ်စွာဘုရားကသတိတည်ဖို့ရအတွက်အခြေအနေ၃ရပ်ဆိုပြီးဟောတာဒါရေပုံရသဘာဝကိုကြည့်ပြီးဟောတာလူတွေရဲ့ဒီဖြစ်ဖြစ်စဉ်တစ်ခုမာတာစဥတုနီမိခင်ကဓမ္မတာလာပြီးသားဖြစ်ရမယ်နော်မန္တပိတရောတန်လေးဝတ်ဩဘာနဲ့စပန်ပေါင်းဆက်တာဖြစ်ရမယ်မိခင်ကဥလူလာဝိဒါဖြစ်ရမယ်နောက်တစ်ခုကဂန္ဓဗ္ဗလို့ခေါ်တဲ့တတိလောင်းတတ္တဝါကရှိရမယ်အဲ့ဒီဂန္ဓဗ္ဗနဲ့ပတ်သက်လာတဲ့အယူဆကြတော့အမျိုးမျိုးကွဲပြားခြားနားမှုရှိတတိလောင်းဆိုတာဘယ်သူ့ကိုခေါ်တာလဲအခုသေတဲ့လူပြောတာနော်တတိလောင်းအနေနဲ့ waiting list စောင့်နေတာတော့မရှိဘူးခီးသွားတဲ့အခါတစ်ခါတလေလက်မှတ်မရလို့ရှင် waiting list နဲ့စောင့်နေကြ။အေးလူပြေလာခြင်းနဲ့လူကလည်းလက်မှတ်ကြီးကင်ပြီးတော့ waiting list နဲ့စောင့်နေကြတော့ဒီလိုတော့မဟုတ်ဘူးပေါ့။အဲ့တော့ဂန္ဓဗ္ဗတတိလောင်းဆိုတာလူတွေဟာစက္ကမလတ်တတ္တဝါတွေဟာလည်းစက္ကမလတ်သိဆုံးနေကြ။အဲ့ဒီသိဆုံးနေတဲ့အချိန်ခုနပြောတဲ့အချိန်နေနှစ်ရက်ကလည်းရှိနေတဲ့အချိန်ဆိုရင်သိဆုံးတဲ့တတ္တဝါကံအားလျော်စွာဒီတရားရောက်ဘလောက်ဝေးလံတဲ့နေရာကပဲဖြစ်ဖြစ်ဆိုပါစို့တီလီဗီရှင်းလွှင့်လာလို့ပေါ့ဟိုနိုင်ငံညာလွှင့်လိုက်ပြီမဲ့လို့သူ့အနေထားနဲ့ဖမ်းယူလိုက်တဲ့အချိန်မှာချက်ချင်းရောက်လာတဲ့အတန်မျိုးအဲ့လိုမျိုးလို့ပဲတရေသားဟာသုတိစိတ်ကြဆဲဖြစ်တဲ့ပုံကိုယ်အနေထားတဲ့ခုသုတိစိတ်ကြလို့သုတိစိတ်ဆုံးသွားတာနဲ့တပြိုင်နဲ့ဥပ္ပတိပင်သုတိစိတ်လေးချုပ်သွားတာနဲ့တပြိုင်နဲ့သူဟာခန္ဓာပါပဲတရေလောင်းပဲအစင်းသင်းဖြစ်နေတဲ့နေရာကိုသူကြောက်ပြီးတော့မွေးဖွားမှာပဲအဲ့ဒါလို့အစင်းသင်းဖြစ်နေတယ်ဆိုတဲ့နေရာဟာပါမန်ရိုးရာအနေနဲ့အစင်းသင်းဖြစ်နေတာလည်းရှိတယ်ခုနကကလုံးဆိုတဲ့ပုံစံမျိုးနဲ့ဖန်တီးထားတဲ့နေရာမျိုးနဲ့ဖြစ်နိုင်တယ်ပေါ့။ဘယ်နေရာမျိုးမှာပဲဖြစ်ဖြစ်သတိတည်လို့ရတယ်ပေါ့ သတိတည်နိုင်တဲ့အနေအထားမျိုးတစ်ခုဖြစ်အောင်တော့ဖန်တီးရမှာပေါ့သတ္တဝါတွေထဲမှာပါတဲ့ဘုဒ္ဓမဒေဝီသား900လို့ဆိုတာမိခင်တူဦးတဲ့ကတစ်ချိန်တည်းသားပေါင်း900မွေးဖွားဖို့ဆိုတာဖြစ်နိုင်စရာအကြောင်းမရှိငါးရကောင်ရဲ့ဝမ်းထဲမှာတော့နော်အုပ်ဥလေးတွေဟာတန်းချီရှိနိုင်တယ်ပေါ့လူသားတယောက်ရဲ့တန်တမာဒါမျိုးရှိဖို့မဖြစ်နိုင်ဘယ်လိုနည်းနဲ့ဘုဒ္ဓမဝတိမိဖုရားသား900ရတယ်လဲလို့ဆိုရင်အကြီးဆုံးသားကရိုးရံမွေးဖွားတယ်ကျန်တဲ့သားတွေကသွေးဆက်ပေါ်မှာတရေတည်ပြီးတော့မွေးတာအဲ့တော့အကြီးဆုံးသားကဇလာဘုဇာကျန်တဲ့သားတွေကတန်သေးတဲ့ဇာဆိုဒီလိုဟာမျိုးယူတာအဲ့တော့အဲ့လိုအညိမှတောင်မှဆွဲပြီးတော့လူဖြစ်သေးတာပဲလူဖြစ်နိုင်တဲ့အနေထားလေးရှိပါလူတွေဟာပုံတူဆိုတဲ့နေရာမှာကံကြမ္မာတူအောင်တော့လုံးလို့မရဘူးပေါ့ရုပ်ပိုင်းဆိုင်ရာတော့တူအောင်လုပ်လို့ရတယ်ရုပ်ပိုင်းဆိုင်ရာတူအောင်လုပ်တာကံနဲ့ကြည့်လည်းမဆိုင်ဘူးဆိုပါစို့မြေနဲ့တွင်းထဲမှာအောင်းတဲ့ဖို့ရဲ့အယောင်မှာအနက်ပဲဖြစ်တယ်။မြေဒီတွင်းထဲမှာအောင်းတဲ့ဖို့ရဲ့အယောင်ဟာလည်းပဲအနီဖြစ်တယ်ဟုတ်။ပတ်ဝန်းကျင်ရဲ့လွန်မှုမှုဒီလိုဆိုလိုတာ။အဲ့ဒါကြောင့်မို့လို့ခုနကကလုံးဆိုတာဖန်တီးလိုက်တဲ့အခါကျတော့ဆိုင်ရဆိုင်ရပုဂ္ဂိုလ်ရဲ့ဆဲလေးတွေပုံမှာခုနကကလလဆိုတဲ့မျိုးစိတ်လေးကကြာလာတာဖြစ်တဲ့အတွက်ကြောင့်အလားတူတဲ့ပုဂ္ဂိုလ်ဖြစ်သွားတဏ္ဍတူတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့တော့ဒီရုပ်ပိုင်းဆိုင်ရာတူညီမှုဆိုတဲ့နေရာမှာတခါတရံကြတော့စိတ်ရဲ့လွှမ်းမိုးမှုကြောင့်တူသွားတာလည်းရှိအလုံးကြဘူးကြလိမ့်မယ်ဟိုအနောက်တိုင်းမှာလူပြူတဲကဇနီးမောင်နှံနှစ်ယောက်ရှိအဲ့ဒီဇနီးမောင်နှံနှစ်ယောက်မွေးဖွားလာတဲ့အခါကျမွေးလာတဲ့သားလေးကအမဲဖြစ်အမဲဖြစ်တဲ့အခါကျတော့မတင်ငါစိတ်တွေနဲ့ပြဿနာဖြစ်တယ်ပေါ့ဟောလူပြူမျိုးသမီးကအမဲမွေးလာတယ်ဆိုတော့ပြဿနာဖြစ်တယ်အဲ့ဒီပြဿနာမဖြေရှင်းနိုင်တော့လက်မများချင်းကွဲရမယ့်အနေအထားမျိုးရောက်လာနောက်ကျတော့ဖြေအဖြေရှာလို့တွေ့ပါအဖြေရှာလို့တွေ့တာဘာလဲလို့ဆိုလို့ရှိရင်အဲ့ဒီအမျိုးသမီးနေတဲ့အခန်းထဲမှာကပ်ပလီပုံလူမဲကြီးရဲ့ပုံချိတ်ထားတာရှိတယ်။အများတန်းအဲ့ဒါကြီးကြီးပဲမြင်နေတော့ဒီပုံကြီးကမျက်စိထဲမှာစွဲပြီးတော့စိတ်ဆွဲလန်းမှုဆိုတာမျိုးဖြစ်သွားတယ်ပေါ့။အဲ့ဒီစိတ်ဆွဲလန်းမှုကြောင့်သူ့မွေးလာတဲ့ကလေးဟာလည်းပဲအမဲကြီးဖြစ်သွားတယ်ပေါ့။အဲ့ဒီယုံမျိုးထွက်လာဒါကစိတ်ကဖန်တီးပေးလိုက်တဲ့ကလုံးလို့ပြောလို့ရတာပေါ့ဒါကတဆင့်ကြားဘူးလားနောက်တစ်ခုတကယ်လက်တွေ့ဖြစ်ခဲ့တာတစ်ခုရှိဘုန်းကြီးတို့ရဲ့ဇာတိရွာမှာဖြစ်တာအဲ့ဒီဇာတိရွာမှာသူတို့တောသူတောင်သားတွေအလွန်ရိုးသားတယ်မြို့တော်မှာရောက်ဖူးတာမဟုတ်ဘူးအဲ့ဒီမိသားစုကငွေလာတာသားလေးနှစ်ယောက်ကတကယ်ဆပင်ကငွေအောင်ဆပင်နဲ့မျက်လုံးပြာနဲ့အသားကတကယ်ဥရောပရောင်ဘယ်လိုလုပ်ဖြစ်ဒီမိကလေးကဘယ်မှလည်းရောက်ဘူးတာမဟုတ်ဘူးမရောက်ဘူးပဲနဲ့ငွေလာတဲ့ကလေးကအင်္ဂလိပ်လေးတွေလိုဥရောပလူပြူမျိုးလေးတွေငွေလာတယ်အဲ့တော့ဘာကြောင့်ဒီလိုဖြစ်ရတာလို့လို့သူတို့အကြောင်းကိုစုံစမ်းလိုက်တဲ့အခါကျတော့မြန်မာပြည်မှာငှက်ဖြားယောဂါနဲ့ပတ်သက်ပြီးတော့တောနယ်တွေထိအောင်လိုက်ပြီးတော့သွေးစစ်တာတွေလုပ်တယ်တစ်ချိန်အဲ့လိုသွေးစစ်တာတွေလုပ်တဲ့အခါရွာအနှံ့မျက်နှာဖြူပြင်သစ်ကြီးတွေလာတယ်အဲ့တော့နိုင်ငံခြားဆရာဝန်ကြီးတွေလာအဲ့ဒီတောသူမကအဲ့ဒီမျက်နှာဖြူကြီးတွေမကြည့်ရဲဘူးကြောက်တော့သူကပုန်းတယ်သ Terus lari soal itu cuba biar bau ni. Ada yang lalu jadi kan bayar makan tu bau ni dia tengah soal cuba biar, eh tu sekali. Di luar jadi cuba biar tu biasa dia mah, si soal lampu jadi pesta, jauh soal ni soal, no? Ada nama tu mulaan yang kelilir dia, ada yang jadi mulaan. Dah lekak lalu tak cukup bau, no? Bahama kena lalu. Oh, seri barai jura mau sesuah ajaom cipta. Ada tu, ada keliru. Puiru jauh nama tengah lah wotir. Aku leci kau si balai, ada keliru. Tengah wone ram siu. Oh, ada tu ham juri ha. Turu sana. Di sepanjang saya jauh pisi. Sepanjang saya jauh pisi. Cuaca mule di dah cipta dah boleh di bah. เออเชิงการงานไปไล่ถ้าเราคนละการอ่านเรื่องสัตว์ไปไล่ถ้าจ้าเนาะเชื่อเยอะเชื่อในเรื่องที่การงานไปไล่ไปไม่รู้ปัจจุบันเนี่ยอันนี้ถ้าจะคือบอกมาบุตรีไปหรอกเชื่อเดียร์ยังจะไม่รู้สิ่งที่บาดเลยอุดุเนอาหารท้องปั้มบุเชื่อคันไปหรอกการเดียร์กับพันธุ์ดีเนี่ยเยอะหายดีอ่ะ มาไปเรื่องส่วนพันธุ์ลายเด็กกันเดียกันไม่ใช่หรอกเลยมันเนี่ยเบี้ยวกันเดี๋ยวเว้ยมิวสิลีกูยีเร่ช้าใส่เลยที่มิวสิลีกับปอบีเราสวยตัวเอริมิวสิลีกับพี่บอลอะไรอ่ะเป็นเลี้ยวเช่นตอนนี้อ่ะมีเนี่ยยีรู้อันนี้เอาโน้บูรุกันที่วีดูที่ในสัปดาห์ที่แล้วเอลูกว่ามาเลยเว้ยทุกทุกเว้ย กันแล้วล่าสุดเลยมิวสิลีชาบิโรกันเดียกันยูดีเซ่เซ่เซ่เซ่เท่านี้ไปไหมเอริกันเดียกันเท่าเดิมยังยูดีฮะเสียจำเสียเดียวยูดีรู้เสียดูอุดูรู้อาหารรู้สุดเลยจำตัวกูว่าไว้บิโรท้าวปันกุญยิธาเอริเสียดูอุดูรู้อาหารรู้สุดเลยเว้ยที่กันเย่สร้างอินทรีย์จำบอกเลยตัวพี่บอลอะไรสุดอภิญญาลำบอกเลยอภิญญาลำ ที่เจ้าเดียร์เลยฮะเบียนนั้นเท่ากับผิวบีโร่ลูกวัวจะคือฮะเส้นตันนี่จะร้าเลยสวัสดิ์ลูรีฮะเบี้ยวจ้าเลยอาหารบ่มามีบีโร่ลูรีเนี่ยอายุปูร่ารู้อายุทว่าร่ารู้ทว่าใจน่ารู้เป็นลีร่ารู้ทำเยอะเลยฮะอาหารบ่มามีบีโร่เช่นเดียวปูรู้บ่มามีบีโร่เช่นเดียว ดูดีอ่ะก็ว่าสิการลาเราอ่ะยามาบีกูเอ็มเบย์เราเด็กญี่ปุ่นเลยดิตอนนั้นเรียนอะไรที่เราเล่าไปสิเด็กตอนนั้นเขาเรียนญี่ปุ่นก็บุกลุกเข้าจ้าเอริเชนเนี่ยว่าไม่ได้บุกเรื่องดูดิตอนนั้นคุยเชื่อว่าตัวจีโรเชนญี่ปุ่นเนี่ยบุกมาหูดงพระเจ้ามาบุกเราเราสโลเชนสาอาหารเราตุรกีไปเลยที่พ่อ ยามาบีมาเลยเว้ยจะใช่หนูอ่ะโยยามองน้องสันสาลีด้วยจ้ะช่วยบุญเนี่ยก็ดูจีดีฮะทรวจใจใจจีดีชีเดียวจะสอนจีดีเนี่ยเอเมดามะยามาลูกโยรีฮะทรวจใจเนี่ยสุระมาดันชีเดียวพอเราไม่ได้ยังจีก็เสียรู้สึกนอนทรวจใจเนี่ยเด็กเจ้าละตั้งนานมามาทรวจใจใจจีดีพอ เอ้หนังเป็นจ้าเราพม่าเรียกสังเอาผิวใจหลานเรียกข้าจ้าพ่อยิ่งพ่อยิ่งเนี่ยพ่อจะเดียไม่ใช่กอริเวจันโนสามจูเรจีเวซาลาเรียกข้าจ้าแต่ชีวิตปุ๊บปุ๊บปีโรเนี่ยเนี่ยหลานเลยพ่อพม่าลูกโยรีฮะเป็นเมนเตดีปุ๊บปุ๊บเนี่ยเนี่ยคลีดีแต่ชีวิตเช่นละเอ้าจะมาลุยเนี่ยน้องอ่ะพับเลสุระที่เทรนท่าสันโลนิโอริสาวุสุบีโรแต่เชนน้องอ่ะพม่าจีมาสอเกติดี ผู้เชี่ยวงานดูจีเด็กมองน้องสันซาระมองน้องสันซาดีด้วยเจ้าดูเรื่องมาคุกเข่าดูรูปย่อยเนาะผิดทัดดีบ่ผิววันนู้นผิดดูรูปสาดีพี่วิวว่ายากเลยบ่เอ้คุกเข่าจ้าเราสังเกตบีโร่ช่วยอะไรเด้อช่วยอะไรเด้อข้าจ้าเราเพื่อใดเด้อคือว่ามันจะเนาะก็เล่าไปจ้านะเอ้อเราได้สาดเด้อข้าจ้าดูเรื่องหาทว่าใจมุอาเนล่ะพอคุณเด็กฮะ asa aharari uchi biro digne khe de chokleri ha မေဖေနဲ့ထွားလာတာလေပြန်တွေ့ရပမာပြေပါနော်မိသားစုနှစ်ဦးရှိပြီခွန်ကြီးတို့တတိထားမိတာမိသားစုနှစ်ဦးရှိအမေဖေနဲ့ထွားပြီးတော့ကလေးတွေဟာထွားထွားချိုင်ချိုင်ကြီးတွေဖြစ်နေတာတွေ့ဘာဖြစ်လို့လဲဆိုလို့ရှိရင်ခုနအစာအာဟာရစားတာတောက်တာပေါ့မူတည်သွားတယ်အဲ့တော့ယုတ်ခန္ဓာကိုဆိုတာကနော်ကံတရားနဲ့ကြည်လည်းမဆိုင်ဘူးဥတုအာဟာရဆိုတာတွေနဲ့သက်ဆိုင်မှုရှိတယ်လို့သူတို့ဆိုလို့ရုပ်ပိုင်းဆိုင်ရာပြင်လို့ရပေါ့အေးအဓိကကြတော့နန္တရားပဲအခြေခံဖြစ်တဲ့ကံတရားကပြေးလိုက်တဲ့အခြေခံနန္တရားဆိုတာကြတော့ပြင်ဖို့ရမရဘူးတရိစိတ်ပေါ်မှာမိပြီးတော့ဖြစ်လာတဲ့အတိုင်းပဲကံကပေးတဲ့အတိုင်းလူရဲ့စိတ်နေသဘောထားတွေနော်အေးကောင်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းရင်အကောင်းဖြစ်တာမျိုးတို့ဒီလိုပြင်လို့ရတာမျိုးကတော့ရှိတာပေါ့အခုပြင်လို့မရဘူးဆိုတာဒွိဟိတ်ပရိသရေဉာဏ်မရှိတဲ့ပရိသရေနဲ့နေလာတဲ့ပုဂ္ဂိုလ်ဉာဏ်ရှိအောင်ဆိုတာမျိုးကတော့အဆင့်မိအောင်လုပ်လို့တော့မရဘူးဒီဘဝမှာနော်အေးဒီဘဝမှာသူ့ရဲ့အတိုင်းအတာတစ်ခုအရလာသူကသင်လို့ကြားလို့ရမယ်ဉာဏ်ထက်တဲ့ပုဂ္ဂိုလ်ကလည်းဒီဉာဏ်ထက်သည့်အားလျော်စွာသူကြိုးစားရင်ကြိုးစားသလောက်ဒီလိုဖြစ်လာကောင်းပြီဒီပရိသေစိတ်ကိုကံတရားကစပြီးတော့ဖန်တီးပေးလိုက်တာကတော့ယာသက်ပံတစ်ခုလုံးအတွက်ဒီတိုင်းပဲသွားတော့မယ်ကံတရားဒီတိုင်းပဲသွားပထမဆုံးစိတ်လေးကိုပရိသေလို့ခေါ်ပြီးတော့နောက်ဆုံးစိတ်လေးကိုသုတိလို့ခေါ်တယ်အာယုံနဲ့တူတူပဲဒေဂဏိမှာရယူပေးလိုက်တဲ့ကံကဖန်တီးပေးလိုက်တဲ့အာယုံပေါ်မှာအမိပြုပြီးတော့ဒီစိတ်တွေဖြစ်ရတယ်မသိရင်စကြချာမှာဖြစ်ပေါ်နေတဲ့ဘဝင်ကားလို့ဆိုတဲ့ဘဝဆက်ဆက်မှုဖြစ်ပေါ်စေတဲ့ဘဝင်စိတ်အဲ့တော့လူတွေရဲ့စိတ်အစဉ်ကိုနှစ်လိုင်းလို့ခွဲပြီးတော့မှတ်တင်နေပေါ့တခုကထင်ထင်ရှားရှားပြောမယ်ဆိုရင်ဟိုငြိမ်သက်တဲ့စိတ်တွေရဲ့ဖြစ်စဉ်ကတစ်ခုနဲ့လှုပ်ရှားတဲ့စိတ်တွေရဲ့ဖြစ်စဉ်ကတစ်ခုလို့ဒီလိုပြောအောင်အဲ့တော့အယောင်နဲ့ခွဲပြောမယ်ဆိုလို့ရှင် blue line နဲ့ red line ပေါ့လူတွေရဲ့မွေးဖွားလာတဲ့အချိန်မှာငြိမ်သက်တာဖြစ်သည့်အတွက်ကြောင့် blue line ဆိုတာဘာလဲဆိုရင်ပရိသေရေရဲ့ဘဝင်းရဲ့သုတိရဲ့ဟောတာကငြိမ်သက်နေတာငြိမ်သက်တယ်ဆိုတာပစ္စဘဝဘဝမှာရှိတဲ့အာယုံနဲ့ဘာမှအဆက်အသွယ်မရှိဘူးသူတို့ဘဝတစ်ခုသူတို့ရဲ့ဒီကံကပြစ်လွန်လိုက်တဲ့အချိန်တိုင်းပဲသူကသွားနေတာကံရဲ့အချိန်နဲ့သွားနေတာပစ္စုပန်မှာဆက်သွယ်မှုဘာတစ်ခုမှမရှိဘူးပေါ့အေးပစ္စုပန်အာယုတစ်ခုဝင်လာပြီဆိုတဲ့အခါကျတော့အဲ့ဒီ blue line ဟာပြတ်သွားပြီးတော့ red line ဖြစ်လာတယ်ပေါ့အဲ့ဒါကြောင့်မို့လို့ဘဝင်စိတ်ကို mind do လို့ခေါ်တယ်မနောဓာတ်လို့ခေါ်တယ်အဲ့ဒီကနေပြီးတော့စိတ်တွေဟာပစ္စုပန်မျက်မှောက်ဘဝမှာရှိရတဲ့မျက်စိကမြင်လို့မြင်ရတဲ့အာယုံနားကကြားလိုက်ရတဲ့အာယုံနှာခေါင်းကနမ်းလို့ရတဲ့အာယုံလျှာကလျှက်လို့ရတဲ့အရသာအာယုံခန္ဓာကိုယ်ကထိတွေ့လို့ရတဲ့အာယုံစိတ်ထဲကစိတ်ကူးလို့ရတဲ့အာယုံတွေဟာဒီဖြစ်ပေါ်ပြီးတော့ပစ္စုပန်ဖြစ်ပေါ်လာတဲ့အာယုံတွေနဲ့စိတ်ဟာဖြစ်စဉ်တစ်ခုဝင်လာတယ်အဲ့ဒါကိုဝိသိစိတ်လို့ခေါ်တယ်ခုနကတော့ blue line ကိုဝိသိမုတ်စိတ်လို့ခေါ်တာအဲ့ဒါကိုအင်္ဂလိပ်လိုပြန်တဲ့အခါကျတော့ thought free လို့ဝိသိမုတ်ကိုဒီလိုပြန်လဲရှိတယ်ပေါ့အဲ့တော့စိတ်ဖြစ်စဉ်ဟာနှစ်ခုရှိတယ်လို့ဒီလိုဖတ်တာသူ့ဘာသူငြိမ်သက်ပြီးတော့နေတဲ့ဖြစ်စဉ်ကတစ်ခုလှုပ်ရှားတဲ့ဖြစ်စဉ်ကတစ်ခုလှုပ်ရှားတဲ့ဖြစ်စဉ်ဒီပစ္စုပန်အာယုတစ်ခုနဲ့ဆက်သွယ်ပြီးတော့လှုပ်ရှားလာတယ်အဲ့ဒီလှုပ်ရှားတဲ့အာယုတစ်ခုပေါ်လာတာနဲ့တကြိုင်နဲ့ငြိမ်သက်တဲ့ဖြစ်စဉ်ကြီးတစ်ခုကရပ်တန့်သွားနှစ်ခုလုံးပြိုင်ပြီးတော့မသွားနိုင်ဘူးတဲ့စိတ်ဟာတစ်ခုရင်းပဲသွားလို့ရတယ်စိတ်နှစ်ခုပြိုင်တူသွားတာမျိုးမရှိဘူးပေါ့အေးအဲ့ဒီမှာပရိသေစိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့ဆိုတာကံကနေအခြေခံဖန်တီးပေးလိုက်တဲ့ကံရဲ့အကျိုးတရားများသာဖြစ်တယ်အဲ့ဒီမှာပဝတ္တိအခါလို့ဆိုတဲ့ပရိသေရိစိတ်နောက်ပိုင်းကနေပြီးတော့မသေးမီကာလအတွင်းမှာပဝတိဆိုတဲ့အချိန်မှလည်းပဲ ကံတရားကအကျိုးတရားအချို့ဖြစ်စေတတ်သေးတယ်ဆိုပါစို့သက္ခုဝိညာဉ်စိတ်တို့သောတာဝိညာဉ်စိတ်တို့ခန္ဓာဝိညာဉ်စိတ်တို့ဇီဝဝိညာဉ်စိတ်ဟုတ်လားမြင်သိစိတ်ကြားသိစိတ်နံသိစိတ်လျက်သိစိတ်ထိသိစိတ်အဲ့ဒီစိတ်တွေဟာကံရဲ့အကျိုးတရားတွေပဲသူတို့လဲသူတို့ကကံအဖန်တီးပေးတယ်အဲ့တော့ကံကဖန်တီးပေးတယ်လို့ဆိုပေမဲ့လို့အဓိကကတော့သူကကံကဖန်တီးထားတာဒါကြောင့်မလို့ဓမ္မသင်္ကတိပါဠိတော်မှာကမ္မတကတ္တတံဥပ္ပစီတ္တံဥပ္ပန္နဟောတိသက္ခုဝိညာဏကံတရားကိုလုတ်ခဲ့လို့ကံတရားတွေစုစည်းမိခဲ့သည့်အတွက်ကြောင့်ကံတရားတွေကရင့်ကျက်လာသည့်အတွက်ကြောင့်ဒီစိတ်ကလေးပေါ်ရတယ်လို့ဒီလိုပြောတာเนาะအဲ့တော့ဒီစိတ်ကလေးပေါ်တဲ့အခါမှာကံတရားတက်တက်နဲ့ပေါ်လာလားလို့ဆိုမဟုတ်ဘူးကံတရားတက်တက်နဲ့သူတို့မပေါ်နိုင်ဘူးဘာကြောင့်ပေါ်ရတော့လို့ဆိုလို့ရှိရင်အာယုန်နဲ့ဝတ္ထုထိခိုက်မှသူတို့ကပေါ်လို့ရတယ်တခြားအချိန်မှာဆိုလို့ရှိရင်ပေါ်လို့မရဘူး။ဒါဖြင့်တခြားအချိန်မှာဒီစိတ်လေးတွေကဘယ်သွားနေသလဲလို့တချို့ကစဉ်းစားကောင်းစဉ်းစားလိုက်တယ်။နော်။အဲ့ဒီလိုစဉ်းစားမိလို့ရှိရင်မိจิตဖူးတဲ့ကမိကလေးဟာဘယ်နှနေလဲလို့ကိုယ့်ဟာကိုယ်အဖြေရှာကြည့်ပေါ့။ Guess မိจิตထဲမှာမိကလေးဟာဘယ်နှနေသလဲလို့အဖြေရှာကြည့်လို့ရှိရင်ဟောဒီမြင်သိစိတ်လေးတွေဘယ်နှနေသလဲဆိုတဲ့အဖြေတွေ့မှာပေါ့။မိจิตဖူးတဲ့ကမိကလေးကဘယ်မှာနေတယ်လို့ထင်မေ့ကြည့်လိုက်ပေါ့မိจิตဖူးတဲ့မှာမိရှိသလားမရှိဘူးလားမေ့ကြည့်သို့သောခုနကပစ္စုပန်အကြောင်းနဲ့တိုက်ဆိုင်တဲ့အခါကျတော့မိမရဘူးလားရအကြောင်းတစ်ခုကိုအများရန်စောင့်ပြီးတော့ပြောကြရင်တော့ positive အနေနဲ့တော့ရှိမှာပေါ့ possibility လို့ခေါ်တာပေါ့ဖြစ်နိုင်တဲ့အနေအထားတစ်ခုရှိတယ်ဖြစ်နိုင်တဲ့အနေအထားကဘာလို့ဆိုရင်ကံတရားကဖန်ဆီးပေးထားတဲ့သက္ခုပ္ပတာရယုတ်ရှိနေတယ်။အဲ့ဒီသက္ခုပ္ပတာရယုတ်ကိုပြင်မဲ့ကရူပယုံရယ်ရူပယုံကသက္ခုပ္ပတာရယုတ်မှာလာပြီးတော့အရက်ပြောပြောလို့ရှိရင်ပြင်မဲ့ကမြင်စရာအာယုံတစ်ခုကမျက်စိထဲမှာလာပြီးတော့ထင်ဟပ်ပြီးဆိုလို့ရှိရင်အဲ့ဒီထင်ဟပ်မှုဟာတိုက်ခိုက်မှုတစ်ခုပဲ။တမန်အားဖြင့်တော့ဒါတိုက်ခိုက်မှုလို့မထင်ရှာမသိရဘူးပေါ့။အဲ့ဒီလိုတိုက်လိုက်တာဆိုပါစို့တစုံတစ်ခုနှစ်ခုတိုက်လိုက်လို့ဖြတ်ခနဲ့မီးပွင့်သွားသလိုပဲဝါယာကျိုးနှစ်ခုအဖိုနဲ့အမဝါယာကျိုးနှစ်ခုထိလိုက်တာနဲ့တပြိုင်နက်ဖြတ်ခနဲ့မီးပွင့်သလိုပဲအဲ့ဒီပြင်မဲ့ကမြင်းစရာအာယုံကသက္ခုပ္ပတာကိုလာထိခိုက်လိုက်တာနဲ့တပြိုင်နက်ဝိတုအာယုံစုံစည်းမှုကိုအကြောင်းပြုပြီးတော့သက္ခုဝိညာဉ်စိတ်ပေါ်လာတာတဲ့မြတ်စွာဘုရားကတုတ်တန်နေမှာလဲဒီလိုဟောတာပဲလေသက္ခုံစပတိစရူပိသဥပ္ပစ္စတိသက္ခုဝိညာဏသက္ခုပ္ပတာရယုတ်ရယ်ဟောရူပယုံရယ်ဒီနှစ်ခုပေါင်းစုံပြီးသည့်အတွက်ကြောင့်မြင်သိစိတ်ကလေးဖြစ်လာရတာလို့မြင်သိစိတ်ကလေးကိုရှိနေတာလို့ဟောတာမဟုတ်ဘူးဖြစ်လာရတယ်လို့ဟောတယ်အဲ့ဒီဖြစ်လာရတဲ့မြင်သိစိတ်ဟာဘုသူ့ရဲ့အကျိုးဆက်လဲလို့ဆိုရင်ကံရဲ့အကျိုးဆက်လို့ပဲဟောတယ်ဒါဆိုသို့သောကံကြောင့်ဖြစ်လာတဲ့အကျိုးစိတ်သည်ဝိတုအာယုံဆုံတဲ့အခါမှာဖြစ်တယ်။ကြံတဲ့အချိန်မှာမဖြစ်ဘူးလို့ဒီလိုပြောတယ်။အဲ့ဒီသဘောလေးတွေကိုဒီကံတရားကဒီပိုးတိအခါမှာအကျိုးဝိဝတ်တွေကိုထုတ်လုပ်တယ်ဆိုတဲ့အချိန်မှာဖြစ်နိုင်ခြေရှိတဲ့အနေအထားလေးတွေကိုထုတ်လုပ်ထားတယ်ပေါ့။အဲ့ဒီကံတရားအခြေခံထုတ်လုပ်ထားတဲ့အပေါ်မှာပစ္စုပန်အာယုန်နဲ့ဝတ္ထုစုံစည်းမှုဟာအဓိကအကြောင်းတရားတွေဖြစ်ပေါ်လာတယ်ပေါ့အဲ့ဒါကိုသာဓာရဏပစ္စယနဲ့အတ္တဓာရဏပစ္စယလို့ဒီလိုခွဲခြားပြီးတော့ပြောသာဓာရဏပစ္စယဆိုတာအများနဲ့သက်ဆိုင်တဲ့အကြောင်းတရားတစ်ခုအတ္တဓာရဏပစ္စယဆိုတာအများနဲ့မသက်ဆိုင်တဲ့အကြောင်းတစ်ခုလို့ဒီနေရာမှာကံကိုတော့အများနဲ့မသက်ဆိုင်ဘူးမျက်စိဖြစ်ဖို့ကံကမျက်စိဖြစ်ဖို့ကံပဲအဲ့ဒါကြောင့်အတ္တဓာရဏပစ္စယခொဏကနဲ့ ద్వార နဲ့အာယုံဝိတုနဲ့အာယုံစုံစည်းမှုဆိုတာကြတော့ခொဏကဆက်ဆံတဲ့အကြောင်းတရားတစ်ခုလို့ဒီလိုသုံးတယ်ဒီစိတ်တွေမကဘူးတခြားစိတ်တွေဟာလည်း ద్వార အာယုံစုံပြီးလို့ဖြစ်လာတာတွေရှိတယ်ပေါ့အဲ့ဒါလို့ကံရဲ့ထုတ်လုပ်တဲ့အကျိုးတရားတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တွေပိုတိခါမှာဖြစ်ပေါ်လာတဲ့အကျိုးဝိပ္ပစိတ်တွေ ဆိုင်ရာဆိုင်ရာဝတ္ထုနဲ့အာယုံနဲ့ဒီနှစ်ခုစုံစည်းပြီးတိုက်ခိုက်မှုရယ်ဆွမ်းအားကြောင့်ဖြစ်ပေါ်လာတယ်။သို့သောအကြောင်းတရားအရင်ကဘယ်သူလဲလို့ဆိုရင်ကံလို့ပဲပြောရမယ်။ဒီစကုဝိညာဉ်စိတ်ကလေးဖြစ်တဲ့အခါမှာယင်းဒီစိတ်ကလေးဟာအကောင်းမြင်တဲ့အခါရှိတယ်၊ဆိုးမြင်တဲ့အခါရှိတယ်။အကောင်းဆိုးဆိုတာကတခါတည်းကခွဲရခက်တဲ့ခက်တစ်ခုပဲပေါ့။ဆိုတော့စာလို့ပြောရင်အိဋ ဋ္ဌာယောအဲ့တော့တယောက်ကကြိုက်တယ်တယောက်ကမကြိုက်ဘူးဆိုရင်အဋ္ဌာယောအဋ္ဌာယောတတ်မှတ်ဖို့ရခက်တယ်တွင်းနေကြိုက်တဲ့လူကအဋ္ဌာယောမကြိုက်တဲ့လူကအဋ္ဌာယောမတားအဲ့တော့အဲ့ဒီဆံကဘလို့တတ်မှတ်တုံးဆိုအကောင်းနဲ့အဆိုးဆိုတဲ့နေရာမှာခေါဏရေပုံရနှုံတာနဲ့တတ်မှတ်ရတဲ့ဟာမျိုးပေါ့အကောင်းဆိုးဆိုတာလောကမှာရေပုံရအများအနေနဲ့တတ်မှတ်ထားတဲ့ဟာပေါ့လူတွေကမကြိုက်တဲ့အရာလူတွေကကြိုက်တဲ့အရာလူတွေကအကောင်းလို့သတ်မှတ်တဲ့အရာလူတွေကမကောင်းလို့သတ်မှတ်တဲ့အရာပေါ့မျက်စိနဲ့မြင်ပြီးတော့ဆင်းရဲเสียစိတ်ညစ်เสียလေဆိုရင်ဒါမကောင်းတဲ့အာယုံလို့ပြောမှာပေါ့မျက်စိနဲ့မြင်ပြီးတော့ပျော်ရွှင်เสียလေဆိုရင်ကောင်းတယ်လို့အများစုအနေနဲ့သတ်မှတ်ရမှာပေါ့အဲ့ဒီမှာမြင်သိစိတ်ကလေးကမကောင်းတာကိုမြင်ပြီးတော့မြင်သိစိတ်ကလေးပေါ်တယ်ဆိုလို့ရှိရင်အကုသိုလ်ရဲ့အကျိုးလို့သတ်မှတ်တယ်။ကောင်းတာကိုမြင်ပြီးတော့မြင်သိစိတ်ကလေးပေါ်တယ်ဆိုလို့ရှိရင်ကုသိုလ်ရဲ့အကျိုးလို့သတ်မှတ်တယ်။ဟောသက္ခဝိညာဉ်စိတ်ဟာနှမျိုးလို့ဒီလိုပြောတာ။ထို့တူပဲနားကကြားတဲ့အခါမှာလည်းပဲကောင်းတဲ့အတန်မကောင်းတဲ့အတန်နှာခေါင်းကနမ်းတဲ့အခါမှာလည်းကောင်းတဲ့အတန်မကောင်းတဲ့အတန်လျှာကလည်းကောင်းတဲ့အရာသာမကောင်းတဲ့အရာသာခန္ဓာကိုယ်လည်းကောင်းတဲ့အထည်တွေမကောင်းတဲ့အထည်တွေကောင်းမကောင်းဆိုတာမကောင်းတာမှန်တယ်များအကုသိုလ်ရဲ့အကျိုးကောင်းတာမှန်တယ်များကုသိုလ်ရဲ့အကျိုးလို့ဒီဝိပဿစိတ်တွေပြုပြင်ပြောင်းလဲမှုမရဘူးတဲ့ဒါကြောင့်မို့ဝိပဿစိတ်တွေကိုဝိပါကပစ္စယောမှာဟောတာလားနိရုဒ္ဓဟတန္တသဘာဝဝိပဿစိတ်တွေကလှုပ်ရှားမှုခင်းပြီးတော့ငြိမ်သက်တယ်ဘာမှမလှုပ်ရှားဘူးမလှုပ်ရှားဘူးဆိုတာဘာနဲ့တူတုံးဆိုရင်မှန်တဲ့ကပုံရိပ်တွေပဲမနဲ့ကပုံရိပ်ဆိုတာပြင်ပကလူကလှုပ်မလှုပ်တာလေသူကြီးလှုပ်လို့ရမရဘူးမနဲ့ကပုံရိပ်ပဲကံတရားရဲ့ပုံရိပ်အနေနဲ့ထင်းလာတာတဲ့ဝိပဿစိတ်တွေဒါကြောင့်မလို့သူတို့မှာဘာ activity မှမရှိဘူးတဲ့ကံကလှုပ်လို့လှုပ်တဲ့သဘောလောက်ပဲရှိတယ်ပေါ့ကံအကျိုးပေးတဲ့အတိုင်းမှာသူတို့ကပြုပြင်ပြောင်းလဲလို့မရနိုင်တဲ့အရာတွေပဲလို့သူတို့ပြောတာเนาะအဲ့ဒါကပဝတ္တိအခါမှာကံတရားကထုတ်လုပ်လိုက်တဲ့အကျိုးတရားတွေပဲဘုန်းကြီးတို့လူ့ဘဝရလာတဲ့အခါမှာကံကပရိသေရိစိတ်စေတသိက်ဆိုတဲ့အကျိုးတရားထုတ်လုပ်တာနဲ့တပြိုင်တည်းအချို့ချို့သောကမ္မဇာယုတ်တွေကိုစတင်ပြီးတော့ထုတ်လုပ်တယ်နောက်ပိုင်းကျတော့တဖြည်းဖြည်းကမ္မဇာယုတ်တွေအသီးသီးပေါ်ပြီးတော့လာတယ်အဲ့လိုနဲ့လူ့ဘဝဟာပြည့်စုံပြီးတော့ကိုယ်အင်္ဂါတွေပြည့်ပြည့်စုံစုံနဲ့လူရယ်လို့ပြီးပြီးသားသားဖြစ်လာတဲ့အခါမှာနော်ဝိညာဏပစ္စယနာမရူပံဏ္ဍိယုတ်တွေဖြစ်လာတယ်။ဏ္ဍိယုတ်တွေဖြစ်လာတဲ့အခါကျတော့နာမရူပပစ္စယပလာယတနံ။ဩပြင်ပအာယုန်နေနဲ့ဆက်သွယ်ဖို့ရအတွက်ဩအင်္ဂါယက်တွေပေါ်လာတယ်။မျက်စိနာနာလျှာကိုယ်စိတ်ဆိုတာတွေပေါ်လာတယ်။အဲ့ဒါတွေပေါ်လာတဲ့အခါကျဘာဖြစ်တုံဆက်သွယ်တာပေါ့။ဆက်သွယ်လိုက်တာကသလာယတနာပစ္စယဖတ်တော်ပေါ့။ဆက်သွယ်လိုက်တဲ့အခါဘာတွေဖြစ်လာတော့ဆိုရင်ခံစားမှုတွေအတွေ့အကြုံတွေရလာတယ်ဒါမျိုးပြင်ပျော်တယ်ဘဝမျိုးမြင်စိတ်ညစ်တယ်ဆိုတာဖြစ်လာတယ်ပေါ့အတွေ့အကြုံတွေခံစားမှုတွေပေါ်လာတယ်ဖတ်တာပစ္စယဝေဒနာဖြစ်လာတယ်အဲ့ဒီခံစားမှုပေါ်မှာအခြေခံပြီးတော့ကြိုက်တယ်မကြိုက်ဘူးဆိုတာဖြစ်လာတယ်ပေါ့ကြိုက်တာတွေတွေ့လာတယ်ဝေဒနာပစ္စယတဏှာတွေ့လာတဲ့အခါမှာဆွဲလန်းမှုကြိုက်တာနဲ့ပတ်သက်ပြီးတော့ဆွဲလန်းမှုလို့သူအယုံပေါ်မှာအမြင်မျိုးမျိုးမြင်မှုဆိုတဲ့ဥပါဒံဆိုတာလေးလာပြန်တယ်။အဲ့ဒီဥပါဒံရှိလာတာနဲ့တပြိုင်တည်းဘဝတစ်ခုဆိုတာပြီးဆောက်ပြီးသားဖြစ်လာတယ်။အဲ့ဒီဘဝရှိလာသည့်အတွက်ကြောင့်ဇာတိဆိုတာရှိလာမယ်။ဇာတိရှိလာသည့်အတွက်ကြောင့်ဇရာတို့မရဏတို့ဆိုတာရှိလာမယ်။ဇရာမရဏရှိလာရုံနဲ့မကဘူးဘဝတစ်ခုရလာတဲ့ပုဂ္ဂိုလ်တယောက်ဟာနော်။ဆိုရင်ဇာတိတွေ့လာတဲ့အခါတောကတွေဖြစ်ရတယ်မထိန်နိုင်လို့ရှိရင်ငိုရတယ်ကိုယ်ဆင်းရဲမှုတွေကြုံရတယ်စိတ်ဆင်းရဲမှုတွေကြုံရတယ် အပြင်းထန်စိတ်ပင်ပန်းမှုတွေခံရတယ်ဆိုတဲ့လူဘဝလူရဲ့ခန္ဓာဘဝကြီးတစ်ခုလုံးမှာအကောင်းနဲ့အဆိုးကြီးလိုက်မယ်ဆိုရင်အဆိုးတွေကမြောင်များစွာအကျိုးတရားတွေထုတ်လုပ်ပေးတာကိုအကြောင်းပြုပြီးတော့လူတွေဟာဒုက္ခတက်တက်ကိုရထားကြတယ်လို့မြတ်စွာဘုရားကဧဝမေတ္တကေဝလတဒုက္ခခန္ဓတသမုဒယောဟောတိကေဝလတဒုက္ခခန္ဓတဆင်းရဲဒုက္ခတက်တက်ကြီးပဲအဲ့ဒါမျိုးရထားတယ်လို့ဒီလိုမြတ်စွာဘုရားကပရိစ္ဆသမုပ္ပါဒ်မှာဟောထားတာဖြစ်ပါတယ်အဲ့ဒီပရိစ္ဆသမုပ္ပါဒ်ကိုပဋ္ဌာန်းနည်းနဲ့ဆက်သွယ်ပြီးတော့ကြည့်လိုက်တဲ့အခါကျလို့ချင်းเนาะပရိသေစိတ်ကလေးနဲ့ခန္ဓာကဟရိယဝတ္ထုယုံလေးတို့ဟာအပြန်အလှန်ဖြစ်နေကြသည့်အတွက်ကြောင့်အညာမညာပစ္စယောအတူတကွဖြစ်လာကြတာဖြစ်သောကြောင့်သဟသာတပစ္စယောမိယာအနေနဲ့ဖြစ်လို့နေတရာပစ္စယောရှိနေတဲ့အခိုက်မှာကျေစုပြုလို့အဋ္ဌိပစ္စယောအဝိကတပစ္စယောလို့ဒီလိုဟောတာပါမနေ့ကပြောခဲ့တဲ့အတိုင်း 4.0 view level 4ဌာနကနေပြီးထောက်ကူပြုတယ်ပေါ့အေးအထောက်ကူပြုပြီးတော့အချင်းချင်းအပြန်အလှန်မှာလည်းပဲဟောသာသနာပစ္စည်းတို့အညာမညာပစ္စည်းတို့နေတရာပစ္စည်းတို့ ਨੇ ဒီလိုအထောက်အကူပြုပြီးတော့ဒီအကျိုးတရားလေးတစ်ခုယက်တည်မှုအတွက်အကြောင်းပေါင်းမြောက်များစွာဖန်တီးပြီးတော့ဒုဗ္ဗဝဟာယက်တည်နေရတာပါလားလို့ကိုယ်စီကိုယ်စီသဘောကျပြီးတော့တဘာဝတရားကိုရှုမြင်သုံးသပ်ခြင်းဖြင့်မိမိတို့ဘဝပေါ်မှာတွေ့တာမှုဆိုတဲ့တဏှာကိုဖယ်ရှားကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းမေတ္တာပွားရတတ္တဝါများစွာ
သ
ေယံကွာ
ချ
မ်းသာကြပါစေ
တ
တ္တဝါများစွာ
သ
ေယံကွာ
ချ
မ်းသာကြပါစေမေတ္တာရေချ
မ်းသာဝေပူဇာညေနောက်ကိလေသာအစယတောဟူသမျှတို့သည်တမုဟတပိဉ္စဘဲတွင်ရေမတင်လည်းကဲ့သို့ကင်းစင်လင်းပြောင်းပေမရောက်အောင်ပဲဖြောင်းအပ်ကုန်သည်ဟွန်တုစဉ်စစ်မသွေဖြစ်ကြပါစေကုန်တည်းအစရမရံအိုခြင်းလည်းကွာနာခြင်းလည်းကင်းသည်ခြင်းလည်းရှင်းထသောသီတိဝံကိလေသာဟုပုခတဲ့ကင်းခြင်းရာအစဉ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြတော်သူသာရောတရားချင်းခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ဉာဏ်တူပါရမီအစဉ်စဉ်မြင့်နေမြင်၍မလင့်ပုံသည်ဆက်ရောက်တော်မူကြပါစေကုန်သတည
်ဆောင်ရအပါတယ်ဆရာတော်ရှင်ပြန်ပြန်ဒီနေ့ယခုပြုမဲ့တရားတော်ဒါနကုသိုလ်ပိဋကကုသိုလ်ဘာဝနာကုသိုလ်စုစုမှာ30ဘုံရှင်နေကြသူတော်လူမျက်မြင်မှာတတ်တော်ပါဘုရားရေဆက်သုံးချအမြပေးလို့တော်မူရဲ့အစီအစဉ်အားဆက်တဲ့ချင်းရင်ပြီးတော်မူပါရဲ့ခြေတော်ဆုံးဥခိုက်ပြီးဥကြိုက်ကြောင်သာအပ်ပါတယ်ဆရာတော်ရှင်မြတ်ဗျာ
အရှင်ဖေယ
အရှင်ဖေယ Sa ya dvi do do di. Dhamma ati nya. Yashi ma na le. Nivan chanda go. Yama pyu nai ma do ja. Dhamma ati nya. Yashi se ya. Chitan ya le ye. Amedha dhana. Dhamma dhana. Daya alurago. Vinduja vago I. Daya domyako. Yodhi limya swa. Mamatada. Najaja vago I. Daya domyako. Pusoja vago I. Dhani yaku. Atho bilo jaya do. Daya hoya jen. Dhamma didana. Daya naya jen. Dhamma davana. Daya dogo. Pidu ya jen. Dhamma dana. Daya dogo. Puso ya jen. Dhamma puja, kudo sirana, abhyavya rodi, dukha khade, chonye yama, nyane bhai, pachan thaupa, chipa zeda, simpaya, ikamu I, apho bhagago, Ami apha, apho apha, siyadama ma savye, vadu sabada, unabjama, tadva amyadu a, amya amya, vinga vagoi, kudo amya, kosi yaja gondi pshive, Kosei napsha, chanda jati, shicha vase gondari.
Alo, sanja amya, 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 yudhaduya bhagava, sadhu, 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 alo, sanja amya, 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 yudhaduya bhagava.